Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာပြပြနဲ့ပြည်စုံနဲ့မနက်ခင်းပြေကြပါသည်ခင်ဗျာ။ VOA American တန်ရဲ့2018ခုနှစ်စက်တဘာလ17ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းလူမီတာ24.50MHz တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ဖမ်းယူနားဆင်နေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်မနက်ခင်းမနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်။ကျွန်မကခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးမှာပါ American ကို ICC နိုင်ငံတကာပြစ်မှုခုံရုံးတင်ပြီးစုံစမ်းစစ်ဆေးဖို့အတွက် ICC ရှေ့နေတွေရဲ့တောင်းဆိုချက်ကို American ပြည်တော်စုကတနင်္လာနေ့မှာပဲပယ်ချလိုက်ပါတယ် Ranger ပြည်ပကနဲ့ပတ်သက်ပြီးစီရင်ပိုင်ခွင့်ရှိကြောင်း ICC နိုင်ငံတကာပြစ်မှုခုံရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းကုလသမဂ္ဂလူခွင့်မဟာမင်းကြီးတက်ကပြောကြားလိုက်ပါတယ် Hurricane မုန်တိုင်းအဆင့်လေးရှိတဲ့ပြင်အပြင်မုန်တိုင်းဟာအခုလော်လော့စင်မှာအမေရိကန်အရှိဘက်ချမ်းက Atlantic သမုဒ္ဒရာပြင်ထဲမှာတနိုင်မိုင်120ကျော်နဲ့တိုက်ခတ်နေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားရမှာပါကိုညာဝင်းအောင်
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာအရေးနဲ့ပတ်သက်ပြီးတီးခြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့နိုင်ဖို့လူအခွင့်ရေးကောင်စီရဲ့ကြိုးပမ်းမှုကိုကုလလူအခွင့်ရေးမဟာမင်းကြီးအစ်စ်ကကြိုဆိုလိုက်ပါတယ
်။ I urge the council to pass a resolution and refer the matter to the General Assembly for its endorsement.
ဒီကြောင်တင်ပြခြင်းနဲ့ဒီဒေါက်တာအေးမောင်တို့ရဲ့အမှုနောက်ဆုံးအခြေအနေဒီကနေ့မှာကြားရောက်တဲ့ 9/11 အကြမ်းဖက်တိုက်ခိုက်မှုကြီး18နှစ်ပြည့်အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာရောက်နေတဲ့အမေရိကန်တပ်ဖွဲ့တွေနဲ့American ထောက်လှမ်းရေးတွေအာဖဂန်နိုင်ငံမှာစစ်မဆန်ရပြစ်မှုကျူးလွန်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကို ICC နိုင်ငံတကာပြစ်မှုခုံရုံးမှာတင်ပြီးစုံစမ်းဖို့အတွက် ICC ရှေ့နေတဲ့တောင်းဆိုချက်ကို American ပြည်ထောင်စုကတနင်္လာနေ့မှာပဲပယ်ချလိုက်ပါတယ်။ American ပြည်ထောင်စုအမျိုးသားလုံခြုံရေးအကြံပေး John Bolton ကတော့2002ခုနှစ်ကစတင်ဖွဲ့စည်းခဲ့တဲ့ ICC နိုင်ငံတကာပြစ်မှုဆန်ရတရားရုံးမှာ American နိုင်ငံသားတွေဒါမှမဟုတ်တခြားနိုင်ငံသားတွေဘယ်တော့မှတရားရင်ဆိုင်မှုမသိမ့်ဘူးလို့ Washington DC ကရှေးဟိုးဆွဲဝါဒီရှိသူတွေကိုပြောကြားခဲ့တာဖြစ်ပါတယ်။ကျူးကျော်ရန်ဆတဲ့ပြစ်မှုတွေနဲ့ပတ်သက်ပြီး ICC ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေဟာပြက်ပြက်သားသားမရှိတဲ့အပြင်အဓိပ္ပာယ်အမျိုးမျိုးကောက်ယူနိုင်ကြောင်းနဲ့ American ကို ICC စုံစမ်းမှုတွေလုပ်မယ်ဆိုရင် American ရဲ့လက်တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့လည်းလုံခြုံရေးအကြံပေး John Bolton ကသတိပေးလိုက်ပါတယ်။ICC တရားရုံးကအမေရိကန်အချုပ်အခြာအာဏာကိုချင်းချောက်နေတဲ့အဖွဲ့အစည်းဖြစ်ပြီးဒီအဖွဲ့ဟာတာဝန်ခံမှုတာဝန်ယူမှုဒါတဲ့တိတ်ပြီးရှိတဲ့အဖွဲ့တစ်ခုမဟုတ်ဘူးလို့လည်း John Bolton ကပြောပါတယ်။အာဖဂန်နိုင်ငံထိပ်ဝထိန်းသိမ်းစခန်းတွေမှာ2003 2004အကြာအမေရိကန်တပ်ဖွဲ့တွေနဲ့ထောက်လိုင်းတပ်ဖွဲ့တွေကစစ်မဆန်ရပြစ်မှုကျူးလွန်မှုတွေနဲ့လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ပြစ်မှုတွေရှိတယ်ဆိုတဲ့ဆက်ဆွဲချက်တွေနဲ့ပတ်သက်တဲ့ ICC စုံစမ်းစစ်ဆေးဖို့အတွက်တရားလိုရှိနေဖူတာပန်ဆိုရာကတောင်းဆိုထားတာဖြစ်ပါတယ် ICC အဖွဲ့ဖြစ်မြောက်ရေးသဘောတူလက်မှတ်ထိုးတဲ့နိုင်ငံတွေထဲမှာ American ပြည်ထောင်စုမပါဝင်ပါဘူးဒီသတင်းဟိုပြည်စုံကိုနောက်ပိုင်းမှာကြားမှာပ
ါ American သမ္မတ Donald Trump နဲ့ဒုတိယအကြိမ်မြောက်ထပ်ပြီးတော့တွေ့ဆုံဆွေးနွေးလိုတဲ့အကြောင်းမြောက်ကိုရီးယားကောင်ဆောင် Kim Jong Un ကစာတစောင်ပေးပို့လာတယ်လို့အင်ဂျီရောကမနေ့တုန်းကပဲပြောလိုက်ပါတယ်ဒီစာဟာသိက္ကိုနှွေးထွေးမှုရှိပြီးအင်တန်လဲအပြုသဘောဆောင်တဲ့စာတစောင်ဖြစ်တယ်လို့အင်ဂျီရောကသတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရအမျိုးသမီး Sarah Sanders ကပြောခဲ့တာပါမြောက်ကိုရီးယားခေါင်းဆောင်ရဲ့စာဟာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးပြောဆိုဆွေးနွေးမှုတွေနဲ့အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံမှုတွေအတွက်အပြုသဘောဆောင်တဲ့ဥပမာတစ်ခုပဲဆိုပြီးတော့လဲဆာရာဆန်ဒါစ်ကဆိုပါတယ်သမ္မတ Trump ဆိုတာလက်ထက်မှာမြောက်ကိုရီးယားနဲ့အမေရိကန်ဆက်ဆံရေးကထူးခြားခြားတိုးတက်ပြောင်းလဲမှုတွေရှိလာနေတာပါအဖမ်းခံထားရတဲ့အမေရိကန်ကျင်းသားတွေကိုမြောက်ကိုရီးယားဘက်ကပြန်လွှတ်ပေးခဲ့တာကိုရီးယားစစ်ပွဲကာလအတွင်းမြောက်ကိုရီးယားဘက်မှကြာဆုံးခဲ့တဲ့အမေရိကန်စစ်သားတွေရဲ့ရုပ်ကျွင်းတွေကိုပြန်ပြီးတော့ပေးပို့ခဲ့တာတွေရှိလာပါတယ်။တနင်္ဂနွေတုန်းကမြောက်ကိုရီးယားနိုင်ငံထူထောင်မှုအနည်း90ပြည့်ခန်းနာမှာဒီစီးပြမှုတွေလုပ်တဲ့အထက်မှာအရင်နှစ်တွေတုန်းကလိုမစ်ဆိုင်းတုံးကြီးတွေကိုပြတ်တာတွေမရှိခဲ့တဲ့အတွက်လဲဒီလောက်ရက်ကိုသမ္မတ Trump က Twitter လူမှုကွန်ရက်ကနေတဆင့်ရေးသားချီးကျူးခဲ့ပါတယ်။ကာကွယ်ရေးဆိုင်ရာလေလာသုံးသပ်သူတူဖြစ်တဲ့ Bruce Bennett ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ကကောင်းကောင်းရှင်းတန်နေလို့မဲ့လို့သူရဲ့ခံမှန်းချက်ကို VOE ကိုပြောပါတယ်ပြီးခဲ့တဲ့လတော့ကပဲအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုရဲ့ဒီမြောက်ကိုရီးယားခီးစဉ်ဖျက်ခဲ့ရတာရှိပါတယ
် Hurricane မုန်တိုင်းအဆင့်၄ရှိတဲ့အပြင်မုန်တိုင်းဟာ မြောက်အတ္တန်တစ်သမုဒ္ဒရာထဲမှာတနအီကိုမိုင်120ကျော်နှုတ်နဲ့တိုက်ခတ်နေပြီးမြောက်ကရိုလိုင်းနားပြည်နယ်နဲ့တောင်ကရိုလိုင်းနားပြည်နယ်တွေကမုန်တိုင်းလမ်းကြောင်းအတွင်းမှာနေထိုင်သူတွေကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးနိုင်ခဲ့ပါတယ်။ NHC အမျိုးသား Hurricane Center ကတော့ Hurricane Florence ဟာအင်္ဂါနဲ့ဗုဒ္ဓဟူးနေ့တွေမှာ Bermuda နဲ့ Bahama ဒေသနှစ်ခုကြားကိုရောက်လာနိုင်ပြီးကုန်းတွင်းပိုင်းကိုချင်းကပ်လာတဲ့အခါမှာမြောက်နဲ့တောင်ကရိုလိုင်းနားပြည်နယ်တွေစီကိုချက်တပရင်းနဲ့နှောင်းပိုင်းကနေတောက်ကြံတွေတွေမှာရောက်လာနိုင်တယ်လို့ခန့်မှန်းထားပါတယ်။တောင်ကရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးကတော့ပြည်နယ်ကမ်းရိုးတန်းတစ်လျှောက်မှာနေထိုင်တဲ့လူပေါင်းတသန်းလောက်ကိုဘေးလွတ်ရာရှောင်ကြဖို့အမိန့်ထုတ်ပြန်ထားပါတယ်။မြောက်ကရိုလိုင်းနားပြည်နယ်ကလည်းနိုင်ငံခြားခီးသွားတွေအလားများတဲ့ Hatteras ကျွန်းပါဝင်ကမ်းရိုးတန်းတစ်လျှောက်ကကျွန်းတွေမှာမနေကြဖို့ဘေးလွတ်ရာရှောင်ကြဖို့အမိန့်ထုတ်ထားတာပါ။ American စစ်ဌာနချုပ် Pentagon ကတော့သူ့ရဲ့ရှေ့ပြေးတပ်ဖွဲ့တွေကိုပြည်ထောင်စုနဲ့ပြည်နယ်တပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်မြောက်ကရိုလိုင်းနားက Raleigh မြို့မှာဖွင့်ထားတဲ့အရေးပေါ်ကူညီရေးစင်တာစီကိုဆင်လွတ်ထားပါတယ်။ရှေ့ပြေးတပ်ဖွဲ့တွေကို Virginia နဲ့တောင်မြောက် Carolina ပြည်နယ်တွေကိုဆင်လွတ်ထားပြီးအသင့်အနေထားရှိဖို့ပါအမိန့်ပေးထားတာဖြစ်ပါတယ်
။ American သမ္မတနဲ့အင်ပီရိုအကြောင်းကိုရေးသားထားတဲ့ Fear ဆိုတဲ့စာအုပ်ဟာ American နိုင်ငံမှာရောင်းရဆုံးစာအုပ်တစ်အုပ်ဖြစ်နေပါတယ်။ဒီစာအုပ်ကသူ့ကိုစော်ကားပုတ်ကတ်ထားတဲ့စာအုပ်ပါလို့သမ္မတဒေါ်နယ်ထရန့်ကအပြင်းထန်ကန့်ကွက်နေပါတယ်။ဆိုင်းစရာဝုဒ်ဝတ်ရေးသားတဲ့အဲ့ဒီစာအုပ်ဟာရေးစရာပြက်လုံးတစ်ခုပါပဲလို့လည်းသမ္မတထရန့်ကဆိုပါတယ်။ Fear စာအုပ်ဟာသမ္မတထရန့်ရဲ့အင်ပီရိုတက်တန်းလပေါင်း20တွင်းကတောင်ကနေဖြစ်ရက်တွေကိုစုံစမ်းလေ့လာပြီးရေးသားထားတဲ့စာအုပ်ဖြစ်ပါတယ်။ဒီစာအုပ်ဟာဒီကနေ့ထွက်လာမှာဖြစ်ပြီးတော့ Amazon Online ဈေးကွက်မှာတော့နံပါတ်1ရောင်းရဆုံးစာအုပ်ဖြစ်နေပါတယ်။ဆိုင်းစုဝုဒ်ဝတ်ဟာအမေရိကန်သတင်းစာလောကမှာအရှိန်အဝါကြီးမားတဲ့သတင်းစာတစ်စောင်ဖြစ်တဲ့ဒီ Washington Post သတင်းစာမှာသတင်းသမားဖြစ်ရောတိဖြတ်သူဖြစ်နေပါနှစ်တော်ကြာအောင်လှုပ်ဆောင်ခဲ့ဘူးသူတူလည်းဖြစ်ပါတယ်။အခုသူ့ရဲ့စာအုပ်အသစ်ထဲမှာအမည်မဖော်လိုတဲ့သတင်းရက်ွက်တွေနဲ့အတည်ပြုချက်မပေးနိုင်တဲ့သူတွေကိုကိုးကားပြီးတော့ဖော်ပြထားတယ်။ Woodward ဟာလူလိန်တူပါပဲလို့လည်းသမ္မတ Trump ကဆိုပါတယ်။လုံးဝအစင်ချင်းမရှိရေးသားထားတဲ့စာအုပ်တော့ပါပဲလို့လည်းအင်ပီရိုပြောခွင့်ရအမျိုးသမီး Sarah Huckabee Sanders ကသတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောဆိုခဲ့ပါတယ်။
ပြည်ဝင် American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
EU American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရိုညာပဋိပက္ခနဲ့ပတ်သက်ပြီး CN ဘဏ်ခွင့်ရှိချောင်း ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုချောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးတက်ကပြောဆိုလိုက်ပါတယ်။တနင်္လာနေ့စတင်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ညီလာခံမှာကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမီရှယ်ဘာရှလေးကသူ့မရဲ့ပထမဆုံးမင်ကုန်မှာမြမအရေးကိုထည့်သွင်းပြောကြားခဲ့တာပါ။ရိုင်ဂျာရီကိုမြမနိုင်ငံကနေနှင်ထုတ်ခဲ့မှုနောက်တခြားဖြစ်နိုင်ခြေရှိတဲ့ရာဇဝတ်မှုတွေပေါ်မှာ ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးအနေနဲ့ရှင်းရင်ပိုင်ခွင့်ရှိတယ်ဆိုတာကိုခုံရုံးတရားသူကြီးဖွဲ့အကြေကြားနာမှုမှာဆုံးဖြတ်ခဲ့တဲ့အပေါ်မှာကြိုဆိုခဲ့တာဖြစ်ပါတယ်။ရိုင်ဂျာလူလူခန်းဆန်းနေတဲ့အတိတ်ဒုက္ခဖြေရှင်းပေးနောက်ပြစ်မှုကျူးလွန်သူတွေပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနိုင်တဲ့အချိန်နဲ့ဆုံးသတ်လည်နိုင်မှုအတွက်တိတ်ပဲဒီကိစ္စဟာတိတ်အလေးအရေးကြီးတဲ့ဆောင်းရွက်ချက်ဖြစ်ကြောင်းလည်းပြောပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုတိမ့်နဲ့ချီတဲ့ဒုက္ခသည်တွေထွက်ပြေးခဲ့ရတဲ့ပုံမှာနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကစုံစမ်းဖို့အတွက်စက်တင်ဘာလ6ရက်နေ့မှာဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့အချက်အလက်ရှာဖွေအဖွဲ့ကဖော်ထုတ်ထားတဲ့တောင်းလို့ခြောက်ခြားဖို့စုံစမ်းတွေ့ရှိချက်တွေကိုအခုကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာဆုံးဖြတ်ကြမှာဖြစ်တယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေအဖွဲ့ရဲ့မကြာခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာရခိုင်ကချင်နဲ့ရှမ်းပြည်နယ်တို့ကလူ့ခွင့်ချိုးဖောက်မှုတွေနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေချိုးချိုးဆွတ်ဆွတ်ဝါဝါချိုးဖောက်မှုရှိခဲ့တယ်ဆိုဖော်ပြခဲ့တာဖြစ်ပါတယ်
။ရိုဟင်ညာတွေနဲ့လူနည်းစုတိုင်းသားတွေအပေါ်မှာမြန်မာစစ်တပ်ရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတော့စစ်တပ်အကြီးတန်းတာဝန်ရှိသူတွေကိုတရားယုံတင်နိုင်မလားဆိုတဲ့အကြောင်းဆွေးနွေးကြမယ်။ထိုင်းနိုင်ငံနိုင်ငံသားသတင်းတောက်တွေစီစဉ်တဲ့ဒီဆွေးနွေးပွဲကိုထိုင်းရဲတပ်ဖွဲ့ကပိတ်ပင်လိုက်တဲ့အကြောင်း AP သတင်းမှာဖော်ပြပါရယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကဒီနိုင်ငံသားသတင်းတောက်များ Club FCCT မှာတင်းလာနေညပိုင်းဆွေးနွေးပွဲမစခင်ရဲတွေတဒါဇင်တော့ရောက်လာပြီးဥဆောင်ဆွေးနွေးပြောဆိုကြမဲ့သူတွေကိုဆွေးနွေးပွဲမလုပ်ဖို့တားမြစ်ခဲ့ကြောင်းသတင်းမှာဖော်ပြထားပါရယ်။အဲ့ဒီဆွေးနွေးပွဲကိုဖျက်ဖို့နိုင်ငံသားသတင်းတောက်များ Club ကွန်ညွန်ကြားထားတဲ့စာထဲမှာတော့ နိုင်ငံတော်ရဲ့လုံခြုံရေးကိုထိပါမှုတွေမတိမငင်ဖြစ်အောင်ဂျာလူတခြားအဖွဲ့အစည်းတွေကအသုံးချသွားနိုင်တယ်လို့ထိုင်းရတဲ့အဖွဲ့ကအကြောင်းပြထားတဲ့ဆိုတဲ့အကြောင်း FCC ဒီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီလိုတန်တရားပြစ်စရာအကြောင်းရှိဘူးလို့လည်း FCC ဘက်ကကြေညာချက်မှာပြန်ပြီးခြေပါပါတယ်ထိုင်းနိုင်ငံအာဏာပိုင်အနေနဲ့ဒီကိစ္စပေါ်မှာလိုအပ်တာပို့ပြီးတော့ကင်တွယ်ခဲ့တယ်လို့လည်း FCC ဒီအဖွဲ့ဝင်ကယူဆတဲ့အကြောင်းရေးသားထားပါတယ်ဒီကနေ့ဒီမနေ့တုန်းကဒီလုံမဲ့ဆွေးနွေးပွဲမှာဥဆောင်ဆွေးနွေးမဲ့ကြားမဲ့သူတွေထဲမှာတော့ဗြိတိန်ခြေဆိုင်ရိုညာရေးလှူရှားသူတူထိုင်းတန်တမာဟောင်းတူနဲ့လူခွင့်ဆောင်ရွက်တဲ့အဖွဲ့အစည်းတခုလို့ပေါ့ပါတယ
်အမေရိကန်ပြည်တော်စုမှာ2001ခုနှစ်ကလူပေါင်း 3,000 လောက်တေဆုံးခဲ့ရတဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တာမို့အခုအင်ကာနေဟာ18နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်ပန်ဆယ်ဗေးနီးယားပြည်နယ်ရှန့်စ်ဖီးလ်က9/11 နှစ်ပတ်လည်နေ့အခမ်းအနားကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်တက်ရောက်မှာဖြစ်ပါတယ်။သမ္မတအင်ဘူရောကစက်တင်ဘာလ9ရက်နေ့ကနေ9ရက်နေ့ကို9/11တည်ဆုံးခဲ့သူတွေအတွက်ဆုတောင်းပေးဖို့အတွက်အောက်မေ့ပွဲနေ့ဖြစ်နေကြေညာခဲ့ပါတယ်။ Direct from Washington The Voice
of America VOA အင်္ဂါနေ့မနေ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးတန်နဲ့ကိုကျော်လွန်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုကစပြီးတော့ဒီဆက်သွယ်မြင်းမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုကြားရမှာဖြစ်ပါတယ်မြန်မာရေးနဲ့ပတ်သက်ပြီးတရားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းနိုင်မှုလူအခွင့်ရေးကောင်စီအဖွဲ့ဝင်တွေရဲ့ကြိုးပမ်းမှုကိုကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမဟာမင်းကြီးအစ်စ်ကကြိုးဆိုကြောင်းတနင်္လာနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူအခွင့်ရေးကောင်စီ39ချိန်ညီလာခံမှာပြောကြားလိုက်သလိုဒီစုံစမ်းရေးအဖွဲ့ဖွဲ့စည်းနိုင်အောင်ကုလသမဂ္ဂထွေထွေညီလာခံကြီးကနေတင်ပြဖို့အတွက်လူအခွင့်အရေးကောင်စီကအဆုံးဖြတ်ချက်တည်းရဲ့ချမှတ်ဖို့ပါလို့တိုက်တွန်းလိုက်ပါတယ်အပြည့်စုံကိုတော့ဒေါက်ခင်မျိုးသက်ပြောပြမှာပ
ါစက်တင်ဘာလ1ရက်နေ့မှာကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးတာဝန်ကိုစတင်ယူခဲ့တဲ့မီရှယ်ဘက်ရှလေးကသူ့ရဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီမှာပထမဆုံးပြောကြားတဲ့မင်ကွန်းမှာမြန်မာအရေးကိုစိုးရိမ်မှုရှိကြောင်းထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံကနေရိုဟင်ဂျာတွေကိုမောင်းထုတ်တယ်ဆိုတာနဲ့တခြားဖြစ်နိုင်ခြေရှိတဲ့ပြစ်မှုတွေရှိတယ်ဆိုတော့ဆွဆွဲချက်တင်တဲ့ပတ်သက်ပြီး ICC နိုင်ငံတကာပြစ်မှုခုံရုံးကနေစစ်ဆေးပိုင်ခွင့်ရှိတယ်လို့ကနဦးဆုံးဖြတ်ချက်ချခဲ့တဲ့အတွက်ကြိုးဆိုကြောင်းပြောကြားခဲ့တယ်လို့နိုင်ငံတကာစုံစမ်းရေးအဖွဲ့ဖွဲ့စည်းနိုင်ဖို့အတွက်ကုလလူခွင့်ကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့စူးစမ်းမှုကိုကြိုးဆိုကြောင်းအခုလိုပြောကြားပါတယ
် I also welcome efforts by member states at this council to establish an independent international mechanism for Myanmar.
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတရားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းနိုင်မှုလူခွင့်ကောင်စီကအဖွဲ့ဝင်တွေရဲ့စူးစမ်းနေမှုကိုကြိုဆိုပါတယ်။ဒါဟာနိုင်ငံတကာနဲ့ပြည်တွင်းတရားရုံးတွေမှာလွတ်လပ်ပြီးတရားမျှတစွာအမြန်ဆုံးကြားနာစီရင်နိုင်ဖို့နိုင်ငံတကာပြစ်မှုမြောက်တဲ့အထိပြည်တွင်းမှာအဆိုးရွားဆုံးကျူးလွန်မှုတွေရှိခဲ့တဲ့ဆိုတဲ့ပြစ်မှုတွေအတွက်အချက်အလက်တွေစုဆောင်းဖို့ထိန်းသိမ်းဖို့နောက်အထောက်အထားတွေကိုစမ်းစစ်ဖို့ဖြစ်ပါတယ်။
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ့်နဲ့ချီတဲ့ဒုက္ခတွေတွေထွက်ပြေးခဲ့ရတဲ့အပေါ်မှာနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကနေစုံစမ်းဖို့အတွက်စက်တင်ဘာလ6ရက်နေ့မှာဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ကျူးလွန်မှုတွေအတွက်စုံစမ်းမှုလှုပ်ဆောင်တာဟာ ICC ရှေ့နေချုပ်ပါတူဘန်ဆူရာရဲ့ရိုဟင်ဂျာတွေတစ်ဖက်နိုင်ငံကိုအတ္တမအပြောင်းရွှေ့ခံရတယ်ဆိုတဲ့ဆွတ်ဆွဲချက်အတွက်ပနမစုံစမ်းစစ်ဆေးမှုလုပ်ရမှာအထောက်အကူပြုရရောက်တဲ့အပြင်အားဖြည့်ပေးရလဲရောက်တာမို့မြမရေးအတွက်အဆုပ်ပြုချက်တည်းရဲ့လူခွင့်ရေးကောင်စီကနေချမှတ်ပေးဖို့လဲတိုက်တွန်းခဲ့ပါတယ
် I urge the council to pass a resolution and refer the matter to the General Assembly for its endorsement so that such mechanism
လူခွင့်ရေးကောင်စီနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တည်းရဲ့ချမှတ်ဖို့တိုက်တွန်းပါတယ်မြမအရေးနဲ့ပတ်သက်ပြီးအထွေထွေညီလာခံကြီးရဲ့ထောက်ခံမှုရရှိစေဖို့လူခွင့်ရေးကောင်စီကတင်သွင်းပေးမှသာစုံစမ်းစစ်ဆေးရေးအဖွဲ့ကိုထူထောင်နိုင်မှာဖြစ်ပါတယ်
။မြန်မာစစ်ဘုတ်ချုပ်ကြီးတွေရဲ့ဆိုးရတဲ့လူခွင့်ချုပ်ဖောက်မှုကျူးလွန်တာတွေကိုအေးအေးယူနိုင်ရေးအတွက် ICC နိုင်ငံတကာတရားရုံးကိုတင်သွင်းခွင့်ရအောင်လူခွင့်ကောင်စီကအဆိုပြုချက်တည်းချမှတ်ပြီးအေးအေးယူဆောင်ရွက်ဖို့လိုအပ်တယ်လို့စီးရီးယားအေးဆောင်ရွက်တယ်လို့တိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းအဖွဲ့ဖွဲ့ပြီးစုံစမ်းဖို့လည်းလိုအပ်တယ်လို့နယူးယောက်အခြေစိုက် Human Rights Watch လူခွင့်အဖွဲ့ကြီးကတနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။လူခွင့်ကောင်စီအနေနဲ့လူခွင့်ဆိုင်ရာမဟာမင်းကြီးရဲ့တိုက်တွန်းချက်အတိုင်းမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရက်ကိုချမှတ်ပေးမယ်လို့မျှော်လင့်ထားကြောင်းလူခွင့်အဖွဲ့က Brett Adams ကပြောပါတယ်
။ And Bashley has made it clear that she agrees with Zaid that she also thinks that the situationis extremely serious and that it requires accountability and that accountability needs to be international and she said this also by
မြန်မာနိုင်ငံရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေပြီးတရားမျှတမှုနဲ့တာဝန်ခံတာဝန်ယူမှုရှိဖို့အထူးလိုအပ်နေတယ်ဆိုတာကိုလူခွင့်ရမှာမင်းကြီးဘတ်ရှ်လေးကိုတိုင်လက်ခံထားတဲ့အကြောင်းရှင်းရှင်းလင်းလင်းပြောခဲ့ပါတယ်ကုလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့ကတင်သွင်းခဲ့တဲ့စီရင်ခံစားပါကြံပြုချက်တွေကိုသူထောက်ခံတဲ့အကြောင်းလည်းပြောခဲ့ပါတယ်အဲဒါကြောင့်ကုလသမဂ္ဂလူခွင့်ရေးကောင်စီကအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဆုံးဖြတ်ချက်တရက်ကိုချမှတ်ပေးလိမ့်မယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကမျှော်လင့်ထားပါတယ်ကုလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့ကတောင်းဆိုထားတဲ့တရားမျှတမှုနဲ့တာဝန်ခံမှုနဲ့တာဝန်ရှိဖို့မြန်မာနိုင်ငံမှာလူခွင့်ကျူးလွန်ခဲ့သူတွေကိုတရားရုံးမှာတည်တည်ချာချာအရေးယူနိုင်တဲ့အခြေလက်တွေကိုရယူခွင့်ရှိတဲ့တီးကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ရေးအတွက်အတည်ပြုပေးဖို့လူခွင့်ကောင်စီကဆုံးဖြတ်ချက်တရက်ချမှတ်ပေးဖို့ပါ
မြန်မာနိုင်ငံရဲ့ရိုဟင်ဂျာမွတ်စလင်တွေနေဆက်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောက်သွားအောင်နှင်ထုတ်ခဲ့တဲ့ဆိုရဲဆွဆွဲချက်တွေကို ICC နိုင်ငံတကာပြစ်မှုခုံရုံးနေနဲ့တရားဝင်စီရင်ပန်းခွင့်ရှိတယ်လို့အမှုမစစ်မီကြိုတင်ကြားလာတဲ့ ICC တရားသူကြီးအဖွဲ့အဖွဲ့ဝင်အများစုကဆုံးဖြတ်လိုက်ကြောင်းစက်တင်ဘာလ6ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံ ICC ဖွဲ့ဖြစ်မြောက်ရေးအတွက်သဘောတူညီချက် Rome Statute စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တဲ့အတွက် ICC ဖွဲ့ကမြန်မာနိုင်ငံကိုတရားစီရင်ပန်းခွင့်မရှိဘူးလို့အစိုးရပြောခွင့်ရဥစော်ထေကပြောဆိုထားတယ်လို့ ICC ရှင့်နေချုပ်ဟာတစ်ဖက်တည်းကရတဲ့ဘက်လိုက်ပြောဆိုတဲ့သတင်းတွေပေါ်မှာအခြေခံပြီးလှုပ်ဆောင်တာဖြစ်ကြောင်းနဲ့မြန်မာအစိုးရကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်အချက်အလက်ရှာဖွေရေးအဖွဲ့မကြာခင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့ရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေကလူခွင့်ရေးချိုးဖောက်မှုတွေနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုဆိုးဆိုးဝါးဝါချိုးဖောက်မှုတွေရှိတယ်ဆိုပြီးဖော်ပြထားတာပါ Ranger ပေါ်မှာလူခွင့်ချိုးဖောက်မှုတွေကိုထောက်ပြပြီးတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်တာဝန်ရှိသူတချို့ကိုလူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနယ်ပေါ်မှာဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ကတိုက်တွန်းထားတာဖြစ်ပါတယ
်ဒေါကင်မျိုးသက်တင်ပြခဲ့တာပါအခုတခါနားဆင်ရမှာကရခိုင်အချုပ်အခြာအာဏာကြာစုံခြင်းအောက်မေ့ဘွယ်အထိမ်းအမှတ်နေမှာဟောပြောခဲ့ကြတာတွေဟာဥပဒေနဲ့မညီညွတ်ဘူးဆိုပြီးပုံမှန်3ခုနဲ့တရားစွဲဆိုခံရတဲ့ဒေါက်တာအေးမောင်နဲ့စိုင်းဆရာဝေဟန်အောင်တို့ကိုစွဲချက်တင်ဖို့စစ်တွေ KI တရားရုံးကမနေ့ကဆုံးဖြတ်လိုက်ပါတယ်ဒီအကြောင်းကိုဇော်ထက်ကပြောပြမှာပါ
အခုနှစ်ဇန်နဝါရီ16ရက်ကလုပ်ခဲ့တဲ့ရခိုင်အချုပ်အခြာအာဏာကြာစုံခြင်း223နှစ်ပြည့်အောက်မေ့ဘွယ်အခမ်းအနားမှာနိုင်ငံတော်အကြီးအကဲပြက်စီရဲ့စကားတွေကိုထည့်သွင်းပြောဆိုခဲ့ရဆိုရဲဆွဆွဲချက်နဲ့အမှုဖွင့်ခံထားရရဲ့အမ်းမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စိုင်းဆရာဝင်းဟင်အောင်တို့ကိုစွဲချက်တင်ဖို့စစ်တွေခရိုင်တရားရုံးကဒီနေ့စက်တင်ဘာ10ရက်မှာဆုံးဖြတ်လိုက်ပါတယ်။သူတို့နှစ်ယောက်ကိုပြည်내ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးနိုင်ငံတော်တပ်စာဖောက်ပြမှုပုံမှန်မှုရာဇသက်ကြီးပုံမှန် 122 ခါဝေးကားငယ်နိုင်ငံတော်အကြီးအကဲပြက်စီမှုရာဇသက်ကြီးပုံမှန် 905 ခါဝေးကားငယ်မတရားအသိအဥပဒေပုံမှန် 71 တို့နဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီနေ့မှာတော့စစ်တွေခရိုင်တရားရုံးကမတရားအသိအဥပဒေကိုဖိရှော့ပေးခဲ့ပြီးဥပဒေနှစ်ခုနဲ့ပဲစွဲချက်တင်ဖို့ဆုံးဖြတ်လိုက်ပါတယ်။ကြံတဲ့ပုံမှန်နှစ်ခုလုံးကလည်းရာဇသက်ကြီးပုံမှန်တွေပဲဖြစ်တဲ့အတွက်ဒီလိုကြပြိုင်တည်းအမှုဖွင့်တရားစွဲဆိုတာဟာဥပဒေနဲ့ညီညွတ်မှုမရှိဘူးလို့သူတို့အမှုကိုကင်တွယ်နေတဲ့စစ်တွေမျိုးကတရားလွှတ်တော်ရှိနေဦးကျော်ညွန့်မောင်ကအခုလိုပြောပါတယ
်။သူပြောတဲ့အရာကတစ်ခုမှအမှန်မဟုတ်ဘူးအကုန်လုံးအမှန်တည်းကြီးပဲ။တစ်ခုမှအပေါ်လုံးပါဘူး။ဒါဆိုတော့စဉ်းစားပန်းကြီးစဉ်းစားသင့်ကြီးနာတန်တာတွေတော့ဒီတန်းတူအခွင့်ပေးသင့်ကြီးအဲ့ဒါတွေပဲသူတို့ပြောတာအင်္ဂါတော်ကိုပုံကန်ချမ်းသာမယ်တခိုင်ကိုတိချပင်နေဖြစ်လုံးမယ်ပါညာအဲ့ဒါမဟုတ်ဘူးနိုင်ငံသမားပြောတာနိုင်ငံစကားပြောတာအဲလက်ရှိအခြေအနေကိုပြောကြတာအစိုးရလူအစိုးရလုံးသိလုံးထိုက်တာတွေကိုလုံးပေးလို့ရအောင်သူဟောပြောတာပဲအဲ့ဒီဒီကတော့အဲ့လမ်းကြောင်းနဲ့ပဲသူခုခံရှင်းပါတော့သူကဒီပုံမှန်ကုနာဆွေးကြတင်တာကလည်းကျွန်တော်တို့မှားတယ်ခင်ဗျာကျူလေးမဆွဆိုရဘူးပြည်တယ်နဲ့ပြေးရဘူးလို့တာမြင်ထားတယ်။နမူနဲ့ကျွန်တော်တို့ဆွေးကျဲတင်နေတဲ့အမိန့်ချတဲ့အခါမှာတော့ကျွန်တော်ဒီနမူနဲ့ကျွန်တော်တို့အမိန့်ချလို့မရဘူးဥပဒေရ
။လက်ရှိဆွေးကျဲတင်တဲ့ကိစ္စနဲ့ပတ်သက်ပြီးအစိုးရအနေနဲ့ဖြည့်ရှင်းချက်ပေးဖို့လိုရလို့ဒီနေ့တရားရုံးကိုရောက်လာခဲ့တဲ့ဒေါက်တာအေးမောင်ကမီဒီယာကိုပြောသွားပါဗျ။အဲ
့တော့ပုံမှန်လည်းပြောရင်ဗျာဟိုဟိုနိုင်ငံရေးအရနော်ခုနလိုကျွန်တော်တို့အဲ့လိုမျိုးပဲသုံးသပ်တယ်။အဲ့တော့ခုနပြောသလိုပုံဆွေးကျဲတင်တဲ့ဆွေးကျဲကိုကျွန်တော်တို့ပြန်ရှင်းရမှာပေါ့လေ။အဲ့တော့ကျွန်တော်တခုစိုးရင်နာကနိုင်ငံတော်သမ္မတကိုတင်တဲ့အမှုတွေမဟုတ်လို့ဥတိတ်၆တဲ့အမှုတွေမဟုတ်လို့ဥတိတ်၆ထားတဲ့အမှုတွေမဟုတ်လို့ဆွေးချက်တင်ရသလားအဲ့တော့ဆိုရင်လွတ်လပ်တဲ့တရားစီရင်ရေးပုံမှာတန်လျာလူစုကဝင်တော့မယ်အဲ့တော့ဗက်လိုက်မှုအင်းစေခြင်းနဲ့လွတ်လပ်တဲ့တရားစီရင်ရေးဖြစ်စေခြင်းဗက်လိုက်မှုဆိုတော့အစိုးရကဆွေးတာမဟုတ်လို့နိုင်ငံတော်သမ္မတကြီးကိုတင်ရတဲ့အမှုမဟုတ်လို့ ဟာလာအတင်းဆွေးချက်တင်တာမျိုးမဟုတ်ဘူးလို့ကျွန်တော်ဥပမာဆိုပါတော့ကျွန်တော်မလုပ်ခဲ့တဲ့လုပ်ငန်းကိုနိုင်လွတ်လုံးရှစ်ဆလုံးနဲ့တရားဆိုရင်နိုင်ငံတော်ကငါကြီးကနံပါတ်2ရောမယ်ဆိုရင်ဖိုးပေးပါလားကျွန်တော်တို့လုပ်ခဲ့တာမထိုးနိုင်ဘူးလားအဲ့ဒါလေးတွေကကျွန်တော်တို့နော်လူစုအနေနဲ့ကျွန်တော်တို့နိုင်ငံသားတူအနေနဲ့ပြန်လည်လုပ်ရမယ်မိကွန်းတို့ပြောတယ်ဆိုလို့ကျင်တယ်ဟုတ်ပြီနော်နောက်မှဆုံမယ်ဗျာကျန်ကျန်မှမှာ
နိုင်ငံတော်ပုံငန်းမှုသစ္စာဖောက်ပြန်မှုပုံမှန်122အတွက်ပြမှုကတေးကြံဒါမှမဟုတ်ရင်တသက်သကြုံအထိချမှတ်နိုင်ပြီးနိုင်ငံတော်အကြီးညိုပြတ်စေမှုအတွက်ပုံမှန်905ခါဝေးကြတော့အမြင့်ဆုံးထောင်ဒဏ်2နှစ်ဖြစ်ပါတယ
်။ FIFA သတင်းတော့ကိုဇော်ထက်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။သုံးတော်ရှိမှာခင်ဗျာအမေရိကန်ပြည်ထောင်စုနယူးယောက်နဲ့ဗာဂျီးနီးယားမှာဖြစ်ခဲ့တဲ့ 9/11 အကြမ်းဖက်တိုက်ခိုက်မှုဟာအခုဆိုရင် 18 နှစ်ပြည့်လာပြီဖြစ်ပါတယ်။နယူးယောက်မြို့က 9/11 အကြမ်းဖက်တိုက်ခိုက်မှုကြီးကိုကိုယ်တိုင်ကြုံခဲ့ရသူမြန်မာတဦးကတော့အဲ့ဒီဖြစ်ရကြောင်းဒီကနေ့အချိန်ထိစိတ်ထဲတုံ့လှုပ်နေရစေပဲလို့ပြောပါရယ်ကဘာပေါ်ကဘယ်နေရာမှာမဆိုအကျန်းဖက်ဖြည့်ရှင်းမှုတွေကရလက်ကောင်းတွေထွက်ပေါ်စေမှာမဟုတ်ဘူးလို့လည်းဆိုပါရယ်ဒီအကြောင်းကိုဆက်လက်တင်ပြကြင်တာပါလွန်ခဲ့တဲ့18နှစ်တာကာလ2001ခုနှစ်စက်တင်ဘာလ17ရက်နေ့တုန်းကအယ်ကိုင်ဒါအကျန်းဖက်သမားတွေဟာလေယာဉ်တွေကိုပြန်ပြီးဆွဲပြီးလေယာဉ်နှစင်းကနယူးယောက်မြို့ကအထက်ပေါင်း130ရှိတဲ့ World Trade Center မိုးမျော်တိုက်ကြီးကိုဝင်တိုက်ဖြိုချခဲ့ပါတယ်တတိယဒဇင်းက Washington DC မြို့နာကဗာဂျီးနီးယားပြည်နယ် Arlington မှာရှိတဲ့ပန်ဒဂွန်စစ်ဌာနချုပ်ကိုအသေးခံထိုးစင်းခဲ့တာပါစစ်ဒုထလီယင်ကတော့ Washington DC မြို့ကိုဦးတည်လာနေတော့ Pennsylvania ပြည်နယ် Shanksville ခရိုင်မှာပြတ်ကျသွားခဲ့ပါတယ်လူပေါင်း3000နီးပါးတိဆုံပြီးလူ6000လောက်ထိခိုက်ဒဏ်ရာရခဲ့တဲ့ 9/11 မှာနယူးယောက်မြို့က World Trade Center ညီနောင်မိုးမျှော်တိုက်ကြီးကိုလေယာဉ်နှစင်းဝင်တိုက်ခဲ့တဲ့ဖြစ်ရပ်ကတော့အဆိုးရွားဆုံးဖြစ်ပါတယ်9/11 အကြမ်းဖက်တိုက်ခိုက်မှုကြီးကိုကိုယ်တိုင်ကြုံခဲ့ရသူကိုရွှေထွန်းကတော့အဲ့ဒီဖြစ်ရပ်ပြန်တွေ့တိုင်းဒီကနေ့အချိန်ထိတုံ့လှုပ်နေရစေပဲလို့ဆိုပါတယ်
။အဲ့ဒီမနေ့7နာရီလောက်ကျွန်တော်ရောက်သွားတဲ့အခါမှာတော့တော့တာဝါကအဲ့မှာပြီးတောင်နေပြီ။အဲ့မှာကျွန်တော်တို့ကဆိုင်ကနေခွက်ကြည့်တယ်။ခွက်ကြည့်လို့မနိုင်ဘဲတော့ပဲဆိုင်ကလုံသွားနေပြောရဲကျွန်တော်တို့တော့တာဝါတိုက်မှတ်နေရကျွန်တော်တို့ခေါင်းမတည့်တဲ့ဖြတ်လာ။အလေးရစည်းလာကြပြီလို့ကျွန်တော်တင်တော့အဲ့ဒီသောတာဝါကိုမိလာနေတယ်ထင်တာပေါ့ဗျာအဲကြည့်တယ်ခေါင်းဝတ်တဲ့တယ်ပဲအဲ့မှာနော့တာဝါယူတုံးဆိုတဲ့ယူဟာအဲဒီမှာပဲကျွန်တော်တို့ဘာလုပ်ရမှာမသိဘူးဟိုပောက်ကွဲလွင့်စင်ပြီးတော့ကျွန်တော်တို့ဒီတဲ့ဟိုအပိုင်းစားလိုက်ကြတယ်ထိမှဆိုတော့ကျွန်တော်တို့အဆောက်အဦးလည်းဝင်ပြေးပြီးပုံနေကျွန်တော်တို့ဆောက်မှာပဲမှန်စားတွေကွဲပါလိမ့်ပြဝုန်းဝုန်းတဲ့ဆောက်အဦးရတုံးလို့သိစိတ်မချဘူးဆိုတော့ကထွက်ပြေးတယ်အဲ့တော့မိခိုးလုံးနေရကျွန်တော်တို့အစားအသောက်လိမ့်ဝင်နေကျွန်တော်နေလို့မရဘူးလေတက်ယူလည်းကြက်လာတယ်တကယ်ပါပဲစစ်ဖြစ်နေတယ်လို့အဲ့ဒါထွက်ပြေးထွက်ပြေးတဲ့အခါတော့ဒီကစက်ကလေးလမ်းကြောကြောလောက်အကွင်းကျင်လေးရောက်တော့ဟိုဘယ်လိုပြောမှတော့မသိဘူးပေါ့ဗျာခြေပြက်လက်ပြက်တွေလင်းဘောအစိပိုင်းနေတာအဲ့ဒီမှာအကုန်လုံးဘယ်လိုမှမြင်စရာလည်းမကောင်းဘူးပေါ့ဗျာအဲ့တချို့ဖြတ်သွားတဲ့မိန်းမတွေဆိုထိုင်ကုန်နေပဲသွားမှာကျွန်တော်ကတော့ပြေးတာပေါ့ဗျာပြေးတော့လူတွေလည်းအများကြီးဆိုဟိုတို့ဒီတို့နဲ့အဲ့ဒါနဲ့ကိုယ့်ဟာကိုယ်ပဲအဲ့တော့လွမြောက်ကြောင်ကြာစီရောမြို့ကြစီပဲပြေးပါပဲဆိုဒီဘက်ကိုကူးမဲ့တင်ဘောပေါ့အဲ့ဘက်ကိုဆက်ပြေးတော့အဲ့ထွက်ပြေးလို့အဲ့ပါတယ်မရောက်သေးဘူးကျွန်တော်တို့ဒီနော့တာဝါရောက်ဝိုးဆိုပြူကြတာပြူကြတာတယောက်နဲ့တယောက်ဒီနှစ်ပေသုံးပေလောက်တော့သိပ်မမြင်ရတော့ဘူးအဲ့လောက်ဆိုးသွားတယ်အဲ့ဒီဖြစ်ဖြစ်ကတော့အခုပြောရင်တော့မသိသေးမကောင်းလို့ကိုကျွန်တော်တရားဝန်နဲ့တွေ့တော့ပြောတော့ငါလို့အဲ့လိုမျိုးတစ်ခုဖြစ်ရင်ငါမှာခံစားရတယ်လို့နှလုံးကိုမြန်လာတာ
ကိုရှိထွန်းဟာအဲ့ဒီချိန်တုန်းက World Trade Center အဆောက်အုံနဲ့မလှမ်းမကမ်းမှာရှိတဲ့တိုက်မြင့်ကြီးမှာစူရှိဆိုင်ဖွင့်ထားသူဖြစ်ပါတယ်ဒီလိုဘာသာရေးအစွန်းရောက်တဲ့အကြမ်းဖက်ဖြေရှင်းမှုတွေကရလကောင်းတွေကိုရရှိစေမှာမဟုတ်ဘူးလို့သူကဆိုပါတယ
်ဘာသာရေးအစွန်းရောက်သူကကျွန်တော်တော့မကြိုက်ပါဘူးဘယ်ဘာသာဖြစ်ဖြစ်ဗုဒ္ဓဘာသာနဲ့အစွန်းရောက်ရင်မကောင်းဘူးခရစ်ယာန်နဲ့အစွန်းရောက်ရင်မကောင်းဘူးမွတ်စလင်နဲ့အစွန်းရောက်ရင်မကောင်းအဲ့လိုပဲပြောကြည့်ပါဒီလိုအစွန်းရောက်တဲ့ကြောင့်လူတွေကအမျိုးမျိုးဒုက္ခလူသားတွေဒုက္ခရောက်တာလေကျွန်တော်အတွေ့အကြုံကတော့ဒီလိုကြောက်ပဲကြည့်လို့အဲ့လိုကိစ္စတွေကတော့ဘယ်တော့မှတော့ငြိမ်းချမယ်လို့တော့မထင်ပါဘူးအကောင်းဆုံးနည်းကတော့ဟိုစစ်စာဟိုညှိနှိုင်းချေချင်းတဲ့အဖြစ်ရလာပဲအဲ့ဒါမျိုးပဲကျွန်တော်တော့ဟိုလူလာပါတယ
် 9/11 အကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့ World Trade Center ဟာနယူးယောက်မြို့လူစီကားလွန်းနဲ့မန်ဟန်တန်အရက်မှာရှိတာပါအကြမ်းဖက်တိုက်ခိုက်မှုကြောင့်ပြိုပြက်သွားခဲ့တဲ့မိုးမျော်တိုက်ကြီးနာတဝိုက်မှာအခုတော့အဆောက်အုံတည်နေပြန်လည်စီကားနေပြီးအဲ့ဒီမှာရှိခဲ့တဲ့ World Trade Center မြေအောက်ဘူတာကိုလည်းဒီစက်တင်ဘာလဆန်းမှာပြန်ဖွင့်နိုင်ခဲ့ပါတယ်။ 9/11 တုန်းကစတုထမြောက်ပြန်ပြီးဆွဲလီရင်ပြတ်ချခဲ့တဲ့ Pennsylvania ပြည်နယ် Shanksville ခရိုင်မှာကျင်းပမဲ့ 9/11 18နှစ်ပြည့်အထိမ်းအမှတ်အခမ်းအနားဟူသောသမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်တက်ရောက်မယ်လို့ကြေညာထားပါတယ်။ သမရအင်ဗျူတော်ကတော့စက်တင်ဘာ9ရက်ကနေ9ရက်နေ့ထိကို9/11 မှာတည်ဆုံခဲ့သူတွေအတွက်စူတောင်းပေးဖို့နဲ့အောင်မေ့ဝယ်နေ့အဖြစ်ကြေညာခဲ့ပြီးဒီဖြစ်ရက်ကတိုင်းပြည်ရဲ့ကံကြမ္မာကိုစမ်းသပ်ခဲ့တာဖြစ်ကြောင်းနဲ့အမေရိကန်နိုင်ငံသားတွေရဲ့အင်အားနဲ့ခံနိုင်ရည်ဟာဘယ်တော့မှပြပြဖို့ဖြစ်သွားမှာမဟုတ်ဘူးလို့သမရအင်ဗျူတော်ကကြေညာချက်မှာရေးထားပါတယ်ခင်ဗျာ။ပြည်ဝင်အမေရိကန်အတန်ကအင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလှော်တဲ့ဘုတ်ကိုတင်ဆက်ကြပါတယ်။အမေရိကန်တပ်ဖွဲ့တွေနဲ့အမေရိကန်ထောက်လှမ်းရေးတွေအာဖဂန်နစ္စတန်နိုင်ငံမှာစစ်မှန်ဆန်ရာပြစ်မှုကျူးလွန်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်ကို ICC နိုင်ငံတကာပြစ်မှုခုံရုံးမှာတင်ပြီးစုံစမ်းစစ်ဆေးဖို့ ICC ရှေ့နေရဲ့တောင်းဆိုချက်ကိုအမေရိကန်ပြည်ထောင်စုကပယ်ချလိုက်ပါတယ်။ICC အဖွဲ့နဲ့ဘယ်လိုနည်းနဲ့မှလက်တွဲဆောင်ရွက်သွားမှာမဟုတ်ဘူးလို့လည်းအမေရိကန်ကတုံ့ပြန်ပါတယ်ဒီအကြောင်းကိုကိုကျော်လွင်ကဆက်ပြောပြပါလိမ့်မယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကလျှို့ဝှက်ထိန်းသိမ်းရေးစခန်းတွေမှာ2003ခုနှစ်နဲ့2004ခုနှစ်အကြားအမေရိကန်တပ်ဖွဲ့တွေနဲ့အမေရိကန်ထောက်လှမ်းရေးတွေရဲ့စစ်မဲ့ဆိုင်ရာပြစ်မှုကျူးလွန်မှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေရှိတယ်ဆိုတော့ဆွဆွဲချက်တွေနဲ့ပတ်သက်ပြီး ICC ကနေပြီးတော့စုံစမ်းစစ်ဆေးဖို့ ICC ရဲ့တရားလိုရှင်းနေဖတူဘန်ဆူဒါကတောင်းဆိုထားတာပါဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအမျိုးသားလူမျိုးရေးအကြံပေးဂျွန်ဘော်တန်ကတော့ကျူးကျော်ရန်စားတဲ့ပြစ်မှုတွေနဲ့ပတ်သက်ပြီး ICC ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေဟာပြက်ပြက်သားသားမရှိတဲ့အပြင်အဓိပ္ပာယ်တွေအမျိုးမျိုးကောက်ယူလို့ရနိုင်တယ်လို့ဆိုပါတယ်အမေရိကန်ကို ICC ကစုံစမ်းစစ်ဆေးမှုတွေလုပ်မယ်ဆိုရင်အမေရိကန်ရဲ့လက်တုံ့ပြန်မှုနဲ့လည်းရင်ဆိုင်ရမယ်လို့လည်းလူမျိုးရေးအကြံပေးဂျွန်ဘော်တန်ကသတိပေးလိုက်ပါတယ
် I want to deliver a clear and unambiguous message on behalf of the president of the United States
American သမ္မတရဲ့ကိုယ်စားကျွန်တော်ရှင်းရှင်းလင်းလင်းနဲ့ပြပြတတ်တာပြောလိုပါတယ် American ပြည်သူတွေကိုအကာအကွယ်ပေးဖို့နဲ့ဒီတရားမဝင်တဲ့ခုံရုံးကနေပြီး American ရဲ့မဟာမိတ်တွေကိုမတရားသဖြင့်တရားစီရင်မဲ့အရေးကနေအကာအကွယ်ပေးဖို့လိုအပ်တာမှန်သမျှကို American ပြည်ထောင်စုကအကုန်လုပ်သွားမှာပါကျွန်တော်တို့ဟာ ICC နဲ့ပူးပေါင်းလှုပ်ဆောင်မှုတွေလုပ်မှာမဟုတ်ပါဘူး ICC ကိုလည်းကျွန်တော်တို့ဘာမှထောက်ပံ့ကူညီမှာမဟုတ်ပါဘူးICC နဲ့ကျွန်တော်တို့ပတ်သက်မှာမဟုတ်ပါဘူး
ICC နိုင်ငံတကာပြစ်မှုခုံရုံးဟာ2002ခုနှစ်ကစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးလူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုနဲ့စစ်မဲ့ဆိုင်ရာပြစ်မှုကျူးလွန်မှုတွေကိုလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုအနေနဲ့စုံစမ်းစစ်ဆေးပြီးတော့ဖော်ထုတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဖွဲ့စည်းခဲ့တာပါ ICC ဖွဲ့ပြင်းမြောက်ရေးသဘောတူလက်မှတ်ရေးထိုးတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုမပါဝင်ပါဘူးအာဖဂန်နစ္စတန်နိုင်ငံကအမေရိကန်ရဲ့စီးရေးလှုပ်ဆောင်မှုတွေကို ICC ကသာစုံစမ်းစစ်ဆေးတာတွေလုပ်မယ်ဆိုရင်ICC ဖွဲ့ကတရားသူကြီးတွေနဲ့ရှေ့နေတွေကိုအမေရိကန်ပြည်ထောင်စုတဲကိုအဝင်မခံမဲ့ဗီဇာတွေကိုပိတ်ပင်မဲ့အမေရိကန်မှာရှိသမျှသူတို့ရဲ့ဘဏ္ဍာငွေကြေးတွေကိုလည်းချိတ်ပိတ်လိုက်မယ်အပြင်သူတို့ကိုအမေရိကန်တရားရုံးတွေကနေပြီးတော့တရားစီရင်ဖို့ကိုလည်းလှုံ့ဆော်သွားမယ်လို့အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလူမျိုးရေးကြံပေးဂျွန်ဘော်တန်ကပြောပါတယ် ICC တရားရုံးဟာအမေရိကန်နိုင်ငံရဲ့အချုပ်အခြာအာဏာကိုချိမ့်ချောက်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးတော့ဒီအဖွဲ့ဟာတာဝန်ယူမှုနဲ့တာဝန်ခံမှုတွေလည်းသိပ်ပြီးတော့ရှိတဲ့အဖွဲ့အစည်းတစ်ခုမဟုတ်ဘူးလို့လည်းဂျွန်ဘော်တန်ကပြောပါတယ်အမေရိကန်တပ်ဖွဲ့တွေရဲ့အာဖဂန်နစ္စတန်နိုင်ငံကလုပ်ရတဲ့ကိုစုံစမ်းစစ်ဆေးဖို့တောင်းဆိုထားတဲ့ ICC ရဲ့တရားလိုရှေ့နေဖတူဘန်ဆူဒါဟာဂမ်ဘီယာနိုင်ငံသူဖြစ်ပါတယ်။သူကအာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေရဲ့လုပ်ရတဲ့တွေမကတာလီဘန်နဲ့ဆက်ဆက်နေတဲ့ဟက်နီကွန်ရဲ့အပြင်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုပါစုံစမ်းစစ်ဆေးဖို့တောင်းဆိုထားတာပါ။အမေရိကန်က ICC နဲ့ပတ်သက်မှာမဟုတ်ဘူးဆိုတဲ့တုံ့ပြန်ချက်ကို Amnesty International လို့ခေါ်တဲ့နိုင်ငံတကာလူငယ်ချမ်းသာကွင်အဖွဲ့ရဲ့ရရှိသူဖြစ်တဲ့အဒိုတီအကော်ဝီကတော့ချက်ချင်းပဲအပြစ်တင်ရှုတ်ချပါတယ် ICC အဖွဲ့ရဲ့တရားဝင်တည်ရှိမှုကိုအမေရိကန်ကကန့်ကွက်တယ်ဆိုတာနိုင်ငံတကာဥပဒေအောက်မှာပြစ်မှုကျူးလွန်ခံခဲ့ကြရတဲ့တန်းနဲ့ချီတဲ့လူတွေကိုတိုက်ခတ်လိုက်တာပဲလို့သူကဆိုပါတယ
်အမေရိကန်အစိုးရနဲ့ ICC ကြားတင်းမာမှုအခြေအနေကိုကုဟုကြောင်လွင်ပြောပြခဲ့တာပါမကြာခင်တင်ဆက်မဲ့ VOA ရဲ့အစီအစဉ်တွေမှာတော့စီးပွားရေးကဏ္ဍသုတဆုံလင်းအမေရိကန်တခွင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းမီတာ24 40 51နဲ့လိုင်းလက်190တို့ကမှာတိုးချဲ့ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံရေးအတွင်းအင်္ဂလိပ်သင်ကန်းစာသုဒ္ဓဆုံးလင်အမေရိကန်တခွင်နဲ့အတူစီးဝါးရေးကဏ္ဍတင်ဆက်တဲ့ကံမှာတော့
သမုလေရနဲ့အရင်ကနေကအနေနဲ့ရှော့ချပြီးတော့ဟိုဘာလို့ organic site ကိုပြင်လာရတယ်အကုန်ပြင်လာတယ်ညီမအိုင်လာ
ညီမလေရကဏ္ဍနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့စီးဝါးရေးကဏ္ဍကိုနောက်ပိုင်းနားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါအရိဒါခေါင်းကြီးတွေကိုမူရင်းအာပေါ်မပြတ်ဒေါ်လှလှတန်းကစူးစီးတင်ပြထားပါတယ်
ပထမဦးဆုံးအနေနဲ့ Asia Times သတင်းစာမှာမြန်မာစစ်ကောင်းဆောင်ဟာနိုင်ငံရေးတနက်ပြည်ကွင်းထဲရောက်နေပြီဆိုတဲ့ခေါင်းကြီးနှစ်ဗတ်ဒလင်နယ်ရဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ဩဂုတ်လ29ရက်နေ့ဟာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ဘဝရည်မှန်းချက်အပေါ်မှာရောတက်ရှိထမ်းဆောင်နေတဲ့ရာထူးမှာပါအဆိုးဆုံးနေလို့ဆိုရမှာပါ။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်စစ်ကောင်းဆောင်6ဦးတို့ကိုရခိုင်ပြည်နယ်မှာမွတ်စလင်ရိုဟင်ဂျာ8000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးစေခဲ့တဲ့ရက်စက်တဲ့ပြစ်မှုတွေနဲ့ ICC နိုင်ငံတကာတရားရုံးကစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်တယ်လို့အဲ့ဒီနေ့မှာပဲအမေရိကန်ဆိုရှယ်မီဒီယာကြီးဖြစ်တဲ့ Facebook ကလည်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်စစ်ဘက်နဲ့ဆက်ဆံနေတဲ့ Facebook account 18ခု Instagram နဲ့ Facebook စာမျက်နှာ52ခုတို့ကိုပိတ်ပစ်ခဲ့တာဖြစ်ပါတယ်။ဒါအပြင် September 6ရက်နေ့ကလည်းICC နိုင်ငံကတရားရုံးရဲ့အမှုမစစ်မီကြိုတင်ကြားနာတဲ့တရားရုံးအဖွဲ့ကြီးကလည်းမြန်မာနိုင်ငံကရူဟင်ဂျာတွေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့အဖြစ်အကူတရားရုံးအနေနဲ့စစ်ဆေးကြားနာခွင့်ရှိတယ်လို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တကယ်တော့ Facebook မှာအပိတ်ခံရမှုဟာလူဦးရေ53တန်းနဲ့18တန်းက Facebook သုံးရတဲ့မြန်မာနိုင်ငံမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ Social Media ဆက်သွယ်မှုမှာအထိနာစီခဲ့တာဖြစ်ပါတယ်။ကုလကုလသမကစင်ခါစာနဲ့ Facebook တို့ရဲ့တနေ့တဲ့နှစ်ချက်အလဲထိုးခံရတာကြောင့်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အနေနဲ့စစ်တပ်ကအနားယူပြီး2020ရွေးကောက်ပွဲမှာသမရဖြစ်နိုင်ရေးရည်မှန်းတဲ့နိုင်ငံရေးမျှော်မှန်းချက်ကိုထိခိုက်စေတာဖြစ်ပါတယ်။ ICC ခုံရုံးနေနဲ့လက်ရှိမှာပြစ်ဒဏ်ကိုတရားဝင်ချမှတ်နိုင်ခြင်းမရှိသေးပေမဲ့လို့လေမြန်မာစစ်ကောင်းဆောင်ရဲ့အမိကတော့ ICC ကြောင့်မဲဆက်ထင်ခဲ့တာတော့မှန်ဖြစ်ပါတယ်။မြန်မာနိုင်ငံဟာ1998 Rome Statute စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တော့သူနဲ့အတူတခြားတပ်မှုတွေကိုတရားရုံးမှာစစ်ဆေးခံဖို့လွှဲပြောင်းပေးအပ်ဖို့မလိုပေမဲ့လေတကယ်လို့တရားရုံးမြေကွယ်မှာစီရင်ချက်ချခံရရင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အနေနဲ့နိုင်ငံတကာခီးစဉ်တွေထွက်ရမှာခြေကျုပ်မိသွားနိုင်ပါတယ်။မလာ2011ကစလို့တပ်ချုပ်ရာထူးနဲ့သူဟာနိုင်ငံပေါင်း23နိုင်ငံတို့ကိုခီးစဉ်ပေါင်း46ကြိမ်ထွက်ခဲ့တာလည်းဖြစ်ပါတယ်။တခါမြန်မာနိုင်ငံရဲ့မဟာဗျူဟာကျတဲ့မိတ်ဆွေတွေဖြစ်တဲ့တရုတ်၊ရုရှား၊အိန္ဒိယ၊ Israel ၊ထိုင်းနဲ့စင်ကာပူတို့က Rome Statute ကိုလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့လို့လေလက်မှတ်ရေးထိုးထားတဲ့အနောက်နိုင်ငံတွေကိုသူသွားခဲ့ရင်တော့အဖမ်းခံရမယ့်အန္တရာယ်ရှိတာဖြစ်ပါတယ်။တေချာတဲ့အချက်တစ်ခုကတော့မကြသည့်မိကနိုင်ငံတကာဖြစ်ရတွေကြောင့်စစ်ကောင်းဆောင်ပိုင်းအတော်လေးတုံ့နှုတ်ခဲ့ကြတာဖြစ်ပြီး2020ရွေးကောက်ပွဲမတိုင်မီနဲ့ရွေးကောက်ပွဲအပြီးမှာဘယ်လိုဆက်အာဏာကိုထိန်းချုပ်သွားနိုင်မလဲဆိုတာကိုကြိုတင်အကွက်ချကြံစီနေမဲ့အလားလာပဲဖြစ်ပါကြောင်းဆောင်းပါရှင်ဘတ်လလင်နာကရေးသားထားပါတယ်။ဆက်လက်ပြီး Travel Guide ကမြန်မာနိုင်ငံခီးသွွားလုပ်ငန်းကိုသတိမှောက်ကြောင်းကြေညာလိုက်ပြီးတဲ့နောက်တခြားခီးသွွားအဖွဲ့တွေကရောလိုက်လို့ကြမှာလားဆိုတဲ့ဗြိတိနိုင်ငံထုတ် The Telegraph သတင်းစာကြီးရဲ့ရေးသားချက်ကနေကောက်နှုတ်တင်ပြလိုပါတယ်။Travel Fish ကဘာလျက်ခီးသွွားလုပ်ငန်းမှတည်သူ Stuart McDonald ကပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်မှာရိုဟင်ဂျာတွေနှိပ်စက်မှုအပြင်နိုင်ငံတော်တစ္ဆာဖောက်မှုဥပဒေနဲ့ထောင်ဒဏ်ခုနှစ်စီရင်ချက်ချခံရတဲ့ Rider သတင်းတောက်ကိုဝါလုံးနဲ့ကိုချော်စိုးဦးတို့သတင်းကြားရတော့သူ့ရဲ့ဆုံးဖြတ်ချက်ကိုပို့ပြီးခိုင်မာစေတဲ့အကြောင်းရေးသားထားပါတယ်။ ဒါကြောင့်လည်း Travel Fish website ကဆင်ရတဲ့မြန်မာနိုင်ငံမှာဟိုတယ်အခန်းငါးကငွေအလုံးကိုအဲ့ဒီသတင်းတော်နှစ်ဦးရဲ့မိသားစုကိုလူတက်မှဖြစ်တဲ့အကြောင်းပြောထားပါတယ်။လွန်ခဲ့တဲ့၅နှစ်ကဒီမိုကရေစီအပြောင်းလဲတွေကြောင့်အတက်ခေရမှုဟာခုတော့ပြဖုံးခံရပြီးခုဆို Travel Fish ဟာမြန်မာနိုင်ငံနဲ့ပတ်သက်လို့သူ့ရဲ့ခီးသွွားကြော်ညာမှာဆိုင်ငံ့ထားတဲ့အကြောင်းလည်းရေးသားထားပါတယ်။ဒါပေမဲ့လို့ Stubborn Mule Travel ခီးသွွားလုပ်ငန်းရဲ့ညွန်ကြားရေးမှူး Lady Pleasants ကတော့ခီးသွွားလုပ်ငန်းသပိတ်မှောက်တာကိုသဘောမတူပါဘူး။အထူးကြံလှုပ်ခြင်းဟာလက်ရှိနိုင်ငံရဲ့အခင်းချင်းကိုပိုပြီးတွင်းနဲ့ထဲပို့ဆောင်စေတာဖြစ်တယ်လို့သူကဆိုပါတယ်။ကမ္ဘာလှည့်ခီးသွွားတွေကြောင့်မရှိစင်းရဲကြီးလက်ခီးသွွားဒေသတွေအတွက်ဝင်ငွေကိုပိုရစေတဲ့ပြင်ပြည်တွင်းကသတင်းကိုလည်းပိုသိစေတယ်လို့ရေးသားထားပါတယ်ရှင်
။ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုဒေါ်လာလာတန်းပြောပြခဲ့တာပါ။အခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းကပဲပို့ချမှာဖြစ်ပါတယ
်။ဒီနေ့ပြည်တင်ပြမယ့် idiom အသုံးကတော့
Pull a fast one.
ဖြစ်ပါလေ။စာလုံးပေါင်းက PULL pull ကဆွဲတာ A တခု FAST fast ကလှင်တာမြန်တာ WONE 1ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်။ idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှပ်ဖို့လိမ်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်။ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူကို champagne ရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပားကိုလိမ်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom သုံးအင်္ဂလိပ်သင်ခန်းစာကို view ရဲ့မနေ့ခင်းတိုင်းမှာဒေါ်လလတန်းတင်ပြပေးနေတာဖြစ်ပါတယ်။အခုတော့စီးပွားရေးကဏ္ဍဖြစ်ပါတယ်။မြန်မာနိုင်ငံမှာလေယာဉ်စိုက်ပျိုးရေးကိုအခြေခံတဲ့ခင်မီစက်မှုနိုင်ငံဖြစ်အောင်စီးပွားရေးလုပ်ငန်းရှင်တွေကဝိုင်းဝန်းစဉ်းစားလှုပ်ဆောင်ကြဖို့ဩဂုတ်29ရက်နေ့ကစီဝါရေးလုပ်ငန်းရှင်တွေနဲ့နေပြည်တော်မှာတွေ့ဆုံစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တိုက်တွန်းခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံအနေအထားအရလေယာဉ်စိုက်ပျိုးရေးကဏ္ဍမှာစစ်မှုရန်တရားတွေနဲ့ဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့ဘာတွေလိုအပ်နေသလဲဆိုတာကိုဒီသတင်းပတ်ရဲ့စီဝါရေးကဏ္ဍမှာကိုဇော်ဝင်းလှိုင်တင်ပြထားပါတယ
်။မြန်မာနိုင်ငံဟာခုချိန်ထိလေယာဉ်စိုက်ပျိုးရေးကိုအခြေခံတဲ့နိုင်ငံဖြစ်တဲ့အပြင်ပြည်သူလူထု80ရာခိုင်နှုန်းလောက်ဟာလည်းကြီးလက်တောရွာမှာနေထိုင်နေကြကြောင်းဒါကြောင့်လေယာဉ်စိုက်ပျိုးရေးကိုအခြေခံတဲ့စက်မှုနိုင်ငံဖြစ်လာအောင်စီးပွားရေးလုပ်ငန်းရှင်တွေဘက်ကဝိုင်းဝန်းစဉ်းစားပြီးဒီကဏ္ဍမှာပုံမရင်းနှီးမြှုပ်နှံပေးကြဖို့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့နေပြည်တော်မှာပြုလုပ်တဲ့တွေ့ဆုံပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့တာပါ။ကျွန
်တော်တို့နိုင်ငံကိုဟိုလေယာဉ်စိုက်ပျိုးရေးကိုအခြေခံတဲ့ခင်မီစက်မှုနိုင်ငံဖြစ်အောင်လုပ်လို့မရဘူးလား။ဥပမာအဖြစ်ဆိုကနေဒါတို့နယူးဇီလန်တို့ဒီလိုဟာမျိုးအဲ့လိုမဥမတည်သင့်ဘူးလားဆိုတော့ကျွန်မလေးလေးနက်နက်အားလုံးဝိုင်းပြီးတော့စဉ်းစားစီချင်ပါတယ်။အဲ့တော့ဒီလိုလုပ်မယ်ဆိုလို့ရှိရင်စီးပွားရေးလုပ်ငန်းရှင်ကြီးတွေကအစတည်းကစီမံကိန်းချပြီးတော့လုပ်ရပါလိမ့်မယ်။ဒီလေယာစိုက်ပျိုးရေးတိုးတက်မှုနဲ့စက်မှုကန္တာဆိုတိုးတက်မှုဘယ်လိုချိတ်ဆက်ပြီးတော့လုပ်မလဲ။အဲ့ဒီကနေပြီးတော့စီးပွားရေးအောင်မြင်အောင်ဘယ်လိုလုပ်မလဲဆိုတာကိုစဉ်းစားစီချင်ပါတယ်။ဥပမာဆိုရင်ကျမတို့ကနေပြီးတော့ကျမတို့လေယာထွက်ကုန်ပစ္စည်းတွေ60ရာခိုင်နှုန်းဟာရိတ်ပြီးမှရိတ်သိမ်းပြီးမှပျောက်ဆုံးရတယ်ဆိုတာဒါတော့အများသိမဲ့ကိန်းဂဏန်းလေးတစ်ခုဖြစ်ပါတယ်။အဲ့ဒီလိုပျောက်ဆုံးရတဲ့အကြောင်းကတော့ကျမတို့တူလောင်တဲ့စနစ်မကောင်းလို့အချောက်တွေအောင်လုပ်တဲ့ဒီစနစ်တွေဟာအားနေလို့ဒါကြောင့်မလို့ပျက်စီးရတာပါ။ အဲ့တော့ဒီဟာတွေမပြည့်စုံမှုမဖြစ်အောင်လို့စီးပွားရေးဘက်ကလည်းစီးပွားရေးလုပ်ငန်းရှင်တွေကျွန်မစီးပွားရေးဘက်ကလည်းဟိုအကျိုးများရှိစေချင်တယ်နော်အဲ့တော့ကို့အတွက်လည်းစီးပွားရေးအရာအကျိုးများရှိအောင်လို့တောင်သူလဲသမားတွေအတွက်လည်းမလိုအပ်ဖက်နဲ့ဆုံးရှုံးမှုတွေမရှိအောင်လို့အဲ့ဒီပုံမှာအခြေခံပြီးတော့ကျွန်တော်တို့နိုင်ငံလည်းတိုးတက်နိုင်အောင်လို့ဆိုပြီးတော့ဘယ်လိုဝိုင်းဝန်းပြီးတော့ကိုယ်ချိတ်ဆက်လှုပ်ဆောင်ကြမလဲဆိုတာကိုလည်းစဉ်းစားပေးစီချင်ပါတယ်အရင်တုန်းကဆိုလို့ရှိရင်ဒီလိုလုပ်ငန်းတွေမရှိခဲ့ပါဘူးဒီလေယာစောက်ပြေးစိုက်ပြေးရေးမှာအခြေခံပြီးတော့ဒီဒီဘိုင်းလုပ်ငန်းရှင်ကြီးများဟာယဉ်နှိမ့်မြုပ်နှံခြင်းအပြင်ကျမတို့ရဲ့လေယာဂန္ဓာကိုစက်မှုတိုးတက်ရေးဂန္ဓာနဲ့ချိတ်ဆက်ဖို့အစီအစဉ်တွေဆိုတာအရင်တုန်းကတော့အကောင့်ထည့်ဖို့မရှိခဲ့ပါဘူးဒါပေမဲ့လည်းအခုအချိန်မှာဒီလိုစဉ်းစားပြီးတော့အကောင့်ထည့်ဖို့ပေးစီချင်ပါတယ
်။ဩဂုတ်လ29ရက်နေ့ကပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့ရှာရှာပါပါတွေ့ဆုံမှုအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပြောကြားခဲ့တဲ့လေယာစိုက်ပျိုးရေးကိုအခြေခံတဲ့စက်မှုနိုင်ငံကိုဥတီသွားရေးဆိုတဲ့လမ်းစဉ်ဟာမြန်မာနိုင်ငံမှာအခုမှစတင်တဲ့တွေးခေါ်မှုမျိုးမဟုတ်ပါဘူး။အရင်ဥနေဝင်ဦးဆောင်တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရလက်ထက်မှာလက်မှုလေယာမှာစက်မှုလေယာသို့ဆိုတဲ့ခေါင်းစဉ်နဲ့လေယာစိုက်ပျိုးရေးကိုအခြေခံတဲ့စက်မှုနိုင်ငံတော်စီကိုဥတီသွားဖို့နိုင်ငံရေးစီးပွားရေးဆောင်ဖို့အဖြစ်တနင်္ဂနွေလုံးအတိုင်းအတာနဲ့ကြိုးပမ်းဆောင်ရွက်ခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူးမြန်မာနိုင်ငံကတောင်သူအတော်များများဟာစိုက်ပျိုးရေးနဲ့ရိတ်သိမ်းရေးကဏ္ဍတွေအပါအဝင်ဆက်ရန်းတရားတွေကိုတွင်းတွင်းကျယ်ကျယ်အသုံးပြုလာနေကြပြီဖြစ်ပါတယ်ဒါပေမဲ့စက်တွေကိုအသုံးပြုတိုင်းစက်မှုလေယာလို့မခေါ်ဆိုနိုင်ကြောင်းရန်ကုန်တိုင်းဒေသကြီးအတွင်းဧက150လောက်စိုက်ပျိုးရေးလုပ်ကိုင်နေတဲ့လက်ပိုင်ရှင်တဦးဖြစ်သူဒေါ်စင်မာကျော်ကပြောပါတယ်စက်တွေန
ဲ့လုပ်ကိုင်နေတဲ့စက်မှုလေယာကိုတို့နဲ့ပြောင်းရတယ်လို့ပြောလို့ရမလားဒါနဲ့ဒီကစားလူတွေအသိဉာဏ်နဲ့ဘဝတုဒ္ဒါပိုင်းကိုအားကြီးတယ်ဒါလို့ထင်တာပဲဒါပေမဲ့ဒီကစက်တင်နေ့လောက်တော့စက်တင်နေ့လောက်တော့တချို့နေရာကနေရာပြည့်စုံရတယ်ဒါတော့ဖြစ်ကုန်တယ်လေဒီအားကိုတောင်းပြီးရင်ဒီအားရဲ့ဆက်အဆက်ကိုတော့ဘယ်လိုပြန်ပြီးဖြေရမလဲဆိုတာပဲပြန်ပြီးတော့ဘူးဖြေရလို့တင်လို့ရထင်တာ
ဒေါ်စင်မာကျော်ဟာအမေရိကန်နိုင်ငံရေးဌာနရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံက SME အသေးစားအလတ်စားစီးပွားရေးလုပ်ငန်းရှင်အဖွဲ့နဲ့အတူမနစ်ကအမေရိကန်နိုင်ငံမှာလာရောက်လေ့လာခွင့်ရခဲ့သူဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းအမေရိကန်လက်သမားတွေရဲ့ဆက်ရန်တရားအသုံးပြုပုံနဲ့အဲ့ဒီဆက်ရန်တရားတွေရဲ့ဘေးထွက်ဆိုးကျိုးတွေကိုပါလေ့လာခွင့်ရခဲ့တာပါ။ဒါ
တော့ကိုတာပြီးအဲ့ဒီမှာလေ့လာကြတာဆိုဒီလိုမဲ့ဟိုဆက်ကြည့်ရတဲ့နောက်တော့ဒီဆိုရင်ဆက်မလေ့လာဆိုဒီဆေးတွေဖြန်းနေဆက်ကြည့်ရတဲ့အမေလောက်တယ်ဆိုပြီးလုံလိုက်တော့ဒီလိုစီမှာဟိုဒီနဲ့ပြသမှုတွေရှိရဲ့ဒီပြည့်စုံမှုရရှိပါတယ်။ပြည့်စုံမှုရရှိလာတဲ့ကိုသူကနေပြီးစမှုလေရနဲ့အရင်ကနေလာနေပြီးတော့ရှော့ချပြီးတော့ဟိုဘာဒီ organic site ကိုပြင်လာလို့ဒါလည်းအကုန်ပြင်လာ။ဒီမှာဒီမှာအိုက်လောက်ဒီပြည့်စုံမှုကိုဒါလည်းဒီပြည့်စုံမှုကဟိုတအားရှိသေးရမျိုးမဟုတ်ဘူးပေါ့နော်။ဟောပါရဲ့အချင်းအပြန်ထင်းနေတဲ့အချင်းကိုကိုပြီးနဲ့ချင်းတော့ဘလို့ပြန်လုပ်ချင်ရမယ်ဆိုတဲ့အဥ္စာမျိုးတော့ကိုပြီးပြန်ပြီးတော့ပြန်အဲ့လောက်ကျတော့ပုံပြီးအစဉ်ပြေနေတဲ့အောင်းနေတယ်။ဟိုစမှုကတော့မတုံးလို့တော့မရဘူး။တုံးတာတော့တုံးရပါပဲ။အဲ့ဒီတုံးတဲ့အပေါ်မှာဖြစ်နေတဲ့ဥစ္စာပေါ်မှာဟိုအရင်ကျတို့မြန်မာပြည်ကဒါရောနေကြောင်းစိတ်ကြီးကြီးကြီးပြည့်စည်တာမျိုးမဟုတ်ဘူး။ပြည့်စည်တာမျိုးမဟုတ်တဲ့ဥစ္စာပေါ်မှာဟိုလိုက်ပြီးထင်းထင်းချင်းချင်းနဲ့ဘလို့လောက်ကျတော့ဘလို့ဆိုတဲ့ဟာကိုဟိုထင်းသိနေတဲ့ပိုကောင်းမလို့အောင်းနေတယ်။ဒီသူများကပြန်ပြီး reverse လည်နေတဲ့အချိန်မှာကွာသူနောက်ကအမိပြန်လိုက်တာတဲ့ကိုကလည်းရှေ့ရနေပြီးပြန်ပြီးသွားမယ်ဆိုရင်သူရှေ့ပြန်ရောက်မယ်လို့အောက်မေးရ
တယ်73စီဈေးတွေအစမတန်တက်နေတဲ့လက်ရှိအခြေအနေမျိုးမှာဆက်ရန်တရားကိုအားကိုးနေရတဲ့လက်သမားတွေအထိနာရတဲ့အဖြစ်ကိုလည်းဒေါ်စင်မာကျော်ကအခုလိုရှင်းပြပါတယ
်ဟိုကိုကြင်စီဈေးတွေတအားတက်ကိုကမိုင်းဝေးကြထောင်ထားတဲ့လူတွေအစကမိုင်းနေနေရကြရင်ရကြရင်အများကတေကားကိုဈေးတောင်းလုံးနဲ့ချိန်နိုင်တယ်ကိုယ်ကစီးသေးရအဆမပြန်ဖြစ်လာတဲ့အခါကျတော့ဟိုအဲ့ဒီအောင်လေးတောင်းလုံးနဲ့ရိတ်နိုင်တယ်မရိတ်နိုင်ဘူးလည်းတာမယ်မသိဘူး။ဒါလားရိတ်တဲ့ဆက်တွေရဲ့ဆေးရသက်ပစ္စည်းတွေနဲ့လည်းမကြောက်ဘူး။ဟိုကုန်ကြမ်းစည်းတွေကအများကြီးပိုလာအောင်မဆိုတော့
မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအဓိကအခြေခံဆဲနိုင်ငံဖြစ်တာကြောင့်လေယာကဏ္ဍဖွံ့ဖြိုးတိုးတက်ရင်တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်အောင်ဦးဆောင်မှုပေးနိုင်မှာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကလက်သမားတွေဟာမျိုးစဘာကအစနှိပညာပိုင်းနဲ့တဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်နေကြရတဲ့အပြင်ထွက်လာတဲ့ကောက်ပဲသီးနှံတွေကိုလည်းဈေးနှင်ခံရတာတွေနဲ့ရင်ဆိုင်နေကြရသေးပါ။နိုင်ငံတော်ကစဘာရောင်းချတဲ့နေရာမှာအခြေခံဈေးနှုန်းကိုတတ်မှတ်ပေးလိုက်ပေမဲ့အဲ့ဒီတတ်မှတ်ချက်ကိုနှီးမျိုးစုံနဲ့ချိုးဖောက်တာတွေရှိနေစေဖြစ်တဲ့အကြောင်းလဲဒေါ်စင်မာကျော်ကပြောပြပါတယ်။
အဲ့တော့မနစ်ပါဆိုရင်မေးချာနေပြီးတော့ကိုကုန်နေတဲ့ကျက်ကကုန်နေတဲ့ငါးသိန်းအောက်ခံလို့တက်မှတ်လိုက်တယ်။ဒါကအဲ့ဒီတော့မှငါးသိန်းအောက်ခံ ဟိုနေချက်လာမသေးလားဆိုလို့ပြေးဒါနဲ့အပေါ်မှာဇေယအတိတ်ကြပေါ့သူရောင်းနေအောင်လို့ပြောကြည့်ပြီးတော့ဒီရင်ခါလေးကျန်ကျိုးလို့ကျန်နေဇေယကိုဟိုအစုံမမရောက်ဘူးလို့ဇေယကတော့ဒီဇေယနဲ့အချိန်ကဇေယနဲ့အဲ့လောက်လို့ပြောနေတယ်ဟိုအဲ့ဒါဟိုမဟုတ်ဘူးဒီမှာအစုံမကျတာလို့ဘာလို့လဲဆိုပြီးအမြင်နဲ့ချက်ချလိုက်ခြင်းလေဒီနဲ့အဲ့ဒီဇေယမရောက်လာဘူးအော်အမေနဲ့ရေမင်းရအများရုံးကန်နေကြရတယ်နော်
ရှေ့တင်းဘာမှာတော့လယ်သမားတွေကြုံတွေ့နေရတဲ့တခြားအခက်အခဲတွေနဲ့လယ်ယာဆက်ပြိုးရေကဏ္ဍဖုံမျိုးတိုးတက်ရေးအတွက်ဘယ်နေရာတွေမှာပြုပြင်သင့်တယ်လဲဆိုတာတွေကိုတင်ပြပေးသွားပါမယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းတင်ဆက်တဲ့စီးပွားရေကဏ္ဍပြီးအခုတခါတော့သုဒ္ဓဆုံးလင်အမေရိကန်တကွင်အစီအစဉ်ပဲဖြစ်ပါတယ်အမေရိကန်ကယ်လီဖိုးနီးယားပြည်နယ်က Silicon Valley ဟာဤပညာဆိုင်ရာကျွမ်းကျင်သူတွေအခြေစိုက်ရာနေရာဖြစ်ပြီး Google, Facebook နဲ့ Apple ကုမ္ပဏီရဲ့ဌာနချုပ်ယုံနေဖွင့်လှစ်ထားတာလည်းဖြစ်ပါတယ်။အဲ့ဒီကုမ္ပဏီတွေဘယ်လိုအစာပြိုးလှုပ်ဆောင်ခဲ့ကြသလဲဆိုတာကိုဂူတပတ်သုဒ္ဓဆုံးလင်အမေရိကန်တကွင်မှာကိုအောင်ကစူးစီးတင်ပြထားပါတယ်။
အမေရိကန်ပြည်အောင်စုမှာအခြေချနေထိုင်ဖို့နီပေါနိုင်ငံကနေမိဘတွေနဲ့အတူပြောင်းရွှေ့လာစဉ်တုန်းကမော်နီရှာပါကက်ရှာဆီလီကွန်ဗယ်လီမှာကုမ္ပဏီလုပ်ငန်းတစ်ခုစတင်နိုင်ဖို့စိတ်ကူးရဲရှိမနေခဲ့ပါဘူး။တကယ်တော့လဲဆီလီကွန်ဗယ်လီဆိုရဟာကယ်လီဖိုးနီးယားပြည်နယ်ကဒေသတစ်ခုဆိုရတဲ့ဤပညာဆိုင်ရာစွန့်ဦးတီထွင်လုပ်ငန်းတွေအစပြုရနေရာဖြစ်ပြီးဒီနေရာဟာလုပ်ငန်းတွေစတင်ခြင်းစိတ်ရှိလာအောင်နှုံဆော်နိုင်စွမ်းရှိတယ်လို့မော်နီရှာပါကက်ကပြောပါရယ
်။ At first my parents were very confused.
မိဘတွေကတော့ဘာဖြစ်သွားပါလဲလို့တွေးနေကြမှာပါ။ဆေးကြောင်းတက်ဖို့ပြင်ဆင်ရတယ်။နောက်ဆေးကြောင်းရောက်ပြီးမှဆက်မတက်တော့ဘူးဆိုတော့ဘာကြောင့်လဲဆိုတာကိုသူတို့နားမလည်နိုင်ဖြစ်ပါတယ်
။လူသားတွေရဲ့နေစဉ်ဘဝမှာအထောက်အကူပြုစေမယ့်ဤပညာဆိုင်ရာပစ္စည်းတစ်ခုကိုထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုပါကက်ရှာတခြားနှစ်ဦးနဲ့အတူတည်ထောင်ခဲ့ပါတယ်။လူခန္ဓာကိုအနေထားနဲ့အပြေးလေ့ကျင့်ရမှာရေရှည်ဒဏ်ဖြစ်စေနိုင်တဲ့အနေထားတွေကိုရှာဖွေဖော်ထုတ်ပေးတဲ့လူခန္ဓာကိုယ်မှာတက်ဆင်လို့ရတဲ့ sensor ကို Lumo Body Tech ကုမ္ပဏီကတည်ထွင်လိုက်ပါတယ်။ကုမ္ပဏီပူရဲတည်ထောင်သူတူဦးဖြစ်တဲ့ Charles Wang ကအခုလိုပြောပါတယ်
။ There are a lot of studies that show
လူခန္ဓာကိုယ်အနေအထားမမှန်ရင်နောက်ကျောအောင့်တတ်တယ်ဆိုတာမျိုးဆက်ဆက်မှုရှိတဲ့အထောက်အထားတွေတွေ့ရပါတယ်
။ဆရာဝန်တယောက်ဖြစ်တဲ့ Charles Wang ရဲ့မိဘတွေကထိုင်ဝမ်ကဖြစ်ပြီးအခုအခါမှာတော့သူဟာစွန့်ဦးတည်ထွင်လုပ်ငန်းရှင်တူဦးဖြစ်လာပါတယ်။နောက်ကျောအောင်စေတဲ့အနေထားမျိုးနဲ့ထိုင်မိရင်လူခန္ဓာကိုယ်မှာတက်ထားတဲ့ Lumo Life Sensor ကတုံခါပြီးတော့သတိပေးပါတယ်။နောက်ထပ် Sensor တစ်ခုကတော့အပြေးလေ့ကျင့်ရမှာလူခန္ဓာကိုယ်မှာတက်ဆင်းပြီးတော့အသုံးပြုနိုင်ပါတယ်။ဒီ Sensor တွေကနေပေးပို့တဲ့ခန္ဓာကိုယ်အနေထားကိုချိတ်ဆက်ထားတဲ့ Mobile Phone ကနေတဆင့်သိရှိနိုင်တာပါ။လုပ်ငန်းတစ်ခုစတင်ထူထောင်တာဟာအပြေးလေ့ကျင့်တယ်လို့ပဲလို့ကုမ္ပဏီပူရဲတည်ထောင်သူ Andrew Chan ကပြောပါတယ်။
Or magnitude like you can't even compare the speed
တခုပြီးတခုဖြစ်ပျက်နေတဲ့အချိန်မှာကိုယ့်ရဲ့လှုပ်ရှားမှုနဲ့ဆုံးဖြတ်ချက်ချမှုတွေကိုနိုင်ရှင်ကြည့်ဖို့ဖြစ်နိုင်ပါဘူးဒါကလည်း bureaucracy သိမ့်မရှိလို့ပါ
လုပ်ငန်းတစ်ခုစတင်ထူထောင်ရမှာပါဝင်သူတွေဟာမြင်မြန်ဆန်းဆန်းလေ့လာသင်ယူဖို့လိုပြီးနေ့စဉ်နေ့တိုင်းကြုံရတဲ့အခက်အခဲတွေကိုလည်းဖြေရှင်းနိုင်စွမ်းရှိရမယ်လို့ဝမ်ကပြောပါတယ
် super fun i mean
တကယ်ကိုပြောစရာကောင်းပါတယ်တခုနဲ့တခုမတူတာတွေကိုဒီမှာအမြဲလုပ်နေရပါတယ်
Silicon Valley မှာအတူတကွပူးပေါင်းလှုပ်ဆောင်တဲ့အလေးအထားရှိပြီးလုပ်ငန်းတစ်ခုစတင်ဖို့တွန်းအားတွေလည်းရှိတာကြောင့်စိတ်သက်တက်ကြွစေရပါပဲလို့ Package ကပြောပါရယ်အခုလိုသူ့လုပ်ငန်းအောင်မြင်လာတာကိုတွေ့ရတာကြောင့်မိဘတွေအနေနဲ့လည်းပျော်ရွှင်ကြပါတယ်လို့သူကပြောပါရယ
် I want to make them proud and I want them to know
သူတို့တွေဂုဏ်ယူစေချင်ပါတယ်ကိုလုတ်ချင်တာကို့အိမ်မက်ကိုအကောင့်ထဲဖောက်ခွင့်ပေးခဲ့တဲ့အတိုင်းဆက်ကြိုးစားမယ်ဆိုတာကိုလည်းသိစေချင်တယ်ကျွန်မအောင်မြင်မှုရဖို့ကြိုးစားရင်သူတို့ကိုဂုဏ်ပြုတာလည်းဖြစ်ပါတယ်
အောင်မြင်မှုကိုရရှိဖို့ကြာရှုံးမှကိုကြောက်နေဖို့မလိုဘူးလို့လဲပါကက်ကဆိုပါတယ်ဒီအခြေအနေကိုလေ့လာသင်ယူဖို့အခွင့်အရေးတရအဖြစ်ရှုမြင်သင့်တယ်လို့လဲသူကပြောပါတယ်လို Silicon Valley ကိုပြောင်းရွှေ့လာသူနောက်တစ်ဦးကတော့စီးပွားရေးစွန့်ဦးတီထွင်သူတဦးဖြစ်တဲ့ Ray Wu ပါသူဟာတရုတ်နိုင်ငံကပြောင်းရွှေ့လာတဲ့လူငယ်တစ်ယောက်ဖြစ်ပြီး American Amex ကိုအကောင့်ထဲပို့ဖို့ဂိုဒေါင်တစ်ခုကနေလုပ်ငန်းစတင်ထူထောင်သူပ
ါ Every day is
နေ့စဉ်နေ့တိုင်းစိတ်လှုပ်ရှားစရာတွေကြီးပါပဲပုံမှန်လုပ်ရိုးလုပ်စဉ်အတိုင်းလုပ်နေရတာမျိုးမဟုတ်ဘူးလေ
Massachusetts ဤပညာတက်ကတူတက်ခဲ့တဲ့ Engineer Wu ဟာ Wind ဆိုတဲ့ company ကိုပူးရဲတည်ဆောင်သူဖြစ်ပြီးတော့တရုတ်နဲ့ American နိုင်ငံသားသွားလာရင်ဒီ company ထောင်ဖို့အကြံရခဲ့တာပါ
In the 1980s
ကျွန်တော်1980ခုနှစ်တွေကတရုတ်နိုင်ငံမှာမွေးခဲ့ပြီးတော့ American နိုင်ငံကိုကျွန်တော်ငငယ်ကလေးကရောက်လာခဲ့တာပါအဲ့ဒီချိန်တုန်းကလေတုညဉ့်ညမ်းတာတွေလည်းတကယ်ကိုမရှိပါဘူးကုတိမတ်မိနေပါသေးတယ်အဲ့ဒီအချိန်မှာတရုတ်နိုင်ငံဟာဆင်းရဲနေသေးဖြစ်တာကြောင့်လမ်းတွေပေါ်မှာကားတွေလည်းမရှိသလိုဆဲဝင်တွေလည်းမရှိပါဘူးကျွန်တော်မိဘတွေနဲ့အမျိုးတွေကိုမကြာခဏသွားပြီးလက်ပတ်အုပ်မှာပါတရုတ်နိုင်ငံမှာစီးပွားရေးတိုးတက်လာတဲ့အမျှသဘောပတ်ဝန်းကျင်အရေးကအစိုးဆုံးဘက်ကိုပြောင်းသွားပါတယ်ကျွန်တော်အမျိုးတွေအပေါ်အကျိုးသက်ရောက်မှုတွေရှိလာတာကိုကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ
်လေးရုညဉ့်ညမ်းတဲ့နေရာတွေမှာနေထိုင်ကြသူတွေရဲ့ဘဝတွေတိုးတက်လာဖို့ရည်ရွယ်ချက်နဲ့ဟောဒီတကိုယ်ရေးလေးရုတန့်စင်ဆက်ကိုဝူးနဲ့အဖွဲ့ကဆောက်လုပ်ခဲ့ကြတာပါကိုလံဘီယာနိုင်ငံကရွှေပြောင်းအခြေချလာတဲ့မိဘတွေကမွေးဖွားလာသူတဦးဖြစ်တဲ့ MIT engineer Eric Monos အတွက် Silicon Valley ကိုရောက်ဖို့ဆိုတာဟာလွယ်ကူတဲ့အလုပ်တော့မဟုတ်ပါဘူ
း I grew up with a single mom my parents
အဖေမရှိဘဲကျွန်တော်ကြီးပြင်းခဲ့တာပါကျွန်တော်ငယ်ငယ်ကလေးကမိဘတွေကွာရှင်းခဲ့ကြပြီးအမေတယောက်တည်းပဲကျွန်တော်ကိုကျွေးမွေးပြုစုပြီးအိမ်အလုပ်အလုံးလုပ်ခဲ့ရတာပါဒါကြောင့် MIT ကိုရောက်အောင်စ조사နိုင်ခဲ့တဲ့အတွက်ရောအခုလက်ရှိအလုပ်ကိုစတင်နိုင်ခဲ့တဲ့အတွက်ပါသိက္ကိုဂုဏ်ယူမိပါတယ်
။လေရုတန့်စင်ရေးဆက်ကိုတည်ဆောက်ဖို့စမ်းသပ်မှုအချင်းချင်းလုပ်ခဲ့ရတာနှစ်နှစ်နီးပါးကြာပါတယ်။လေလန်းချောင်းကိုထိန်းချုပ်တဲ့အစိပ်ပိုင်းတွေကိုသူတို့အဖွဲ့တီထွင်ဖန်တီးခဲ့တယ်လို့ဝူးကပြောပါတယ်။လေရုအရေးသွေးကိုစောင့်ကြည့်ဖို့ဒီစင်ဆာကိုတီထွင်ခဲ့တာဖြစ်တယ်လို့ application တစ်ခုကိုလည်းတီထွင်ခဲ့ကြပါတယ်။နေရာပေါင်းစုံကလေရုအရေးသွေးကိုပြတဲ့မြေပုံဖြစ်လဲဒီ application ကိုအသုံးပြုနိုင်တယ်လို့ဝူးကပြောပါတယ်။ဒါလို့လေရုစင်ဆာတွေနဲ့ GPS ပါတဲ့ဖုန်းတစ်လုံးရှိုံနဲ့ဘယ်နေရာမှာလေရုညဉ့်ညမ်းမှုရှိတယ်လဲဆိုတဲ့သတင်းအချက်အလက်တွေကိုလူတွေသိနိုင်ပါတယ်မြို့ရဲ့ဘယ်ပိုင်းမှာလူရုအရေးသွေးဘလောက်ရှိတယ်လဲဆိုတာကိုလည်းလူတွေသိနိုင်ကြမှာပါလို့ရေဦးကပြောပါတယ
် important to rally people but just having
these are they go in အားကြီးရဲ့လို့ထင်ပါတယ်အကျဉာဏ်တွေကလူတွေအတွက်အရေးကြီးပေမဲ့အကျဉာဏ်ရှိနေုံနဲ့မလုံလောက်ပါဘူးလူအများစုမှာအကျဉာဏ်စီတော်များများရှိကြပေမဲ့ဘယ်တော့မှလည်းအကောင့်ထဲမပေါ်ကြပါဘူးအကျဉာဏ်တွေကိုအကောင့်ထဲပေါ်ဖို့ဆိုတာကလည်းကျူပန်းအထုံမှုတိတ်လို့သလိုအချိန်နဲ့အတော်ကုန်ပါတယ်
။ကုမ္ပဏီတစ်ခုအောင်မြင်ဖို့ဆိုရင်အကျဉာဏ်တွေကိုဘလောက်အကောင့်ထဲပေါ်နိုင်တယ်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့ဝူးကဆိုပါတယ်။ဝူးနဲ့အဖွဲ့ဟာဂိုဒေါင်တွေကနေသူတို့ရဲ့အလုပ်တွေအောင်မြင်လာဖို့တစ်ခါတလေမှတစ်ရက်ကို12နာရီတစ်ပတ်ကို9ရက်လုံးအလုပ်လုပ်နေကြရလဲဖြစ်ပါတယ်။ Silicon Valley မှာနှီးပညာကုမ္ပဏီတစ်တွေအခုလိုပေါ်ထွက်လာသလိုနှီးပညာနဲ့ပတ်သက်တဲ့သင်တန်းတွေနှီးနော်ဖလေဘွဲတွေလည်းကျင်းပလို့ရှိပါတယ်။ဤပညာကိုအသုံးချပြီးလူတွေကိုဘယ်လိုအကျိုးပြုမလဲဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့တင်းနန်းတူတစ်ခုကိုတက်ရောက်ခဲ့တဲ့မလလဝင်းကတော့ Silicon Valley ရဲ့အတွေ့အကြုံကိုအခုလိုပြပြသွားပါရခင်ဗျာ
သူစဉ်ကျွန်တော်တို့ကျောင်းမှာပေါ့ဒီ Singularity University မှာ market တွေကိုမရောက်သေးတဲ့ဤပညာတွေအများကြီးရှိတယ်။နောက်ကိုနဲ့တူကျောင်းလာတက်တဲ့ကျောင်းသားတွေကလည်းတကယ်ကဘာအနှံ့ကဟောထိပ်သီးပညာရှင်တွေလို့ဖြစ်နေ။ဒီမှာလောက်ကဘာကိုရောက်ထူးတဲ့လူတွေပါတယ်။နောက်ပြီးတော့လေကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီ DNA တွေကို sequence လုပ်တဲ့လူတွေပါတယ်။နောက် gene တွေကျန်းမာရေးမကောင်းကျွန်တော် cancer ရောဂါရှင်တွေပါတယ်ဆိုရင်အခုကရှိတဲ့အပြင် market တွေမှာရှိတဲ့ဤပညာကchemotherapy နဲ့ပဲဒါပေမဲ့ဒီကကျောင်းသားတွေလုပ်နေတဲ့ဟာတွေက gene ကို edit လုပ်တဲ့ဟာမျိုးတွေ။လူဆိုမျိုးတော့တခါမှလည်းမကြဘူးဒီဤပညာတွေဒီရောက်လာပြီးတော့အရာဝတ္ထုတွေကိုအုံနောက်နဲ့ control brain နဲ့ mind နဲ့ control လုပ်တဲ့ဤပညာတွေရောဒါတွေဆိုတော့တခါမှမရှိရလို့တော့မထင်ရတဲ့ဟာဆိုဒီရောက်ချင်းအချိန်မဲ့ဝစ်ကြပြီးတော့ဒီငယ်တန်းရောက်သွားသလိုခံစားရတယ်
ကိုအောင်တင်ဆက်သွားတဲ့သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါ VOA ကနေပြီးတော့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
် ISIS အကြမ်းဖက်ဝါဒီအဖွဲ့ကိုအပြီးပြတ်နေနှင်းသွားရေးဟာအမေရိကန်ပြည်ထောင်စုရဲ့ထိတ်တန့်ဦးစားပေးဖြစ်ဆက်ရှိနေစေပါ CIA အသာစီးရထားတာတွေခိုင်မာဖို့မရှိမဖြစ်အခြေခံဝန်ဆောင်မှုတွေကိုပြန်ထိန်းသိမ်းဖို့ရကာမျိုးနဲ့ ISIS တို့ထိန်းချုပ်ခဲ့ပြီးတဲ့တခြားနေရာတွေစီကိုစီးရီးယားနိုင်ငံသားတွေကိုယ်သဘောနဲ့ကိုယ်ဘေးရန်ကင်းစွာပြန်သွားနိုင်ဖို့အတွက်တည်ငြိမ်ရေးဆိုင်ရာလှုပ်ဆောင်ချက်တွေကိုအမေရိကန်ဦးဆောင်တဲ့ ISIS နေနင်းရေးကမ္ဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ကဦးစီးလုပ်ကင်နေပါတယ်။ AB လာကလေးကဆိုရင်ညွန်ပေါင်းဖွဲ့ဝင်တွေစီကနေကူညီငွေနဲ့ကူညီမဲလို့ကတိပြုကြတဲ့ငွေဒေါ်လာတန်300နီးပါးအမေရိကန်ကကောက်ခံနိုင်ခဲ့ပါတယ်။ဒီဂျမ်မုံငွေကိုစီးရီးယားရှေ့မြောက်ပိုင်းမှာ ISIS လက်အောက်ကလွတ်မြောက်လာတဲ့ဒေသတွေတည်ငြိမ်ရေးနဲ့စောလင်စွာပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်အသုံးပြုမှာပါ။အဲ့ဒီကူညီငွေထဲမှာ ဆော်ဒီအာရေဗျာကဒေါ်လာတန်း100နဲ့အာရဗ်စော်ဘွားများပြည်တော်စုကဒေါ်လာတန်း90ထည့်ဝင်ထားတာပါဒီလိုစေတနာထက်တန်စွာထည့်ဝင်မှုတွေနဲ့တခြားအချက်တွေရဲ့ရလဒ်ကြောင့်ဆီးရီးယားပြန်လည်တည်ငြိမ်ရေးရန်မုံငွေဒေါ်လာတန်း230ကိုအမေရိကန်အနေနဲ့တခြားနေရာတွေမှာပြောင်းလဲသုံးစွဲမှာဖြစ်ပြီးလက်ရှိမှာအရာကိုသုံးသပ်နေပါတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရဟက်သာ နိုးဝတ်ကကြေညာပါတယ်ဒီဆုံးဖြတ်ချက်ကြောင့်ဆီးရီးယားမှာမိမိတို့ရဲ့မဟာဗျူဟာမြောက်ရည်မှန်းချက်တွေအပေါ်အမေရိကန်ရဲ့တန်ဋိဌာန်လုံးဝလျော့ပါသွားမှာမဟုတ်ပါဘူးလို့မစ္စနိုဝတ်ကအလေးထားပြောပါတယ် ISIS ကိုအပြစ်ပြက်နှိမ်နင်းနိုင်တဲ့အသည့်ဆီးရီးယားမှာဆက်လုသွားဖို့အမေရိကန်ကပြင်ဆင်ထားကြောင်းအီရန်တပ်ဖွဲ့တွေနဲ့သူတို့ရဲ့ဂျားကန်အဖွဲ့တွေထွက်သွားအောင်လုပ်ဖို့အမေရိကန်ကအာရုံစိုက်ထားဆဲဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကရှင်းရှင်းလင်းလင်းပြောထားပါတယ်ဒီပဋိပက္ခကိုဖြေရှင်းရေးလူမျိုးရေးကောင်စီဆုံးဖြတ်ချက်အမှတ်နှစ်နှစ်ငါးလေးနဲ့အညီနိုင်ငံရေးအဖြစ်တရရလာဖို့ဥတီတဲ့နောက်ကြောင်းပြန်မလည်နိုင်တဲ့တိုးတက်မှုမရှိဘဲနဲ့တော့ဆိုခဲ့ပါအခြေအနေတွေဖြစ်လာမှာမဟုတ်ဘူးလို့ယူဆကြောင်းမစ္စနိုဝတ်ကပြောပါတယ်ဒီဆုံးဖြတ်ချက်ဟာအမေရိကန်ကပေးတဲ့လူသားစာနာမှုအကူအညီနဲ့မဆိုင်ပါဘူးအမေရိကန်ပြည်ထောင်စုဟာဆီးရီးယားအတွက်နိုင်ငံတစ်ခုချင်းအနေနဲ့ဆိုရင်လူသားစာနာမှုအကူအညီအများဆုံးပေးနေတဲ့နိုင်ငံပါပြိပခါစားဖြစ်ကြတဲ့ကဆိုရင်ဆီးရီးယားနိုင်ငံတွင်းနဲ့ဒေသတွင်းမှာအိုးဟင်စွန့်ထွက်ပြေးရသူတွေအတွက်စာနာမှုအကူအညီဒေါ်လာ 8.6 ဘီလီယံကျော်ကူညီထားပါတယ်ဆီးရီးယားပြိပခါအတွက်ကုလသမဂ္ဂဦးဆောင်တဲ့နိုင်ငံရေးလုပ်ငန်းစဉ်အရငြိမ်းချမ်းတဲ့အဖြစ်တစ်ခုထွက်လာစေရေး UDP နိုင်ငံတကာလို့ဖို့ကံပေးတွင်နဲ့အမေရိကန်ကဆက်ပြီးလှုံ့ဆော်သွားပါမယ်ဆီးရီးယားလူထုဟာစစ်ပွဲတွေလူအခွင့်အရေးချိုးဖောက်မှုတွေနဲ့အကြမ်းဖက်ဝါဒကင်းစင်တဲ့နိုင်ငံတစ်ခုမှာရှင်သန်နေထိုင်ခွင့်ရတဲ့ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပြီရှင
်အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အပေါ်မှကြောင်းသိစေအပ်ပါတယ် VOA ကထုတ်လွှင့်သမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လေးစာburmese@voanews.com ကိုစာရေးသားနိုင်ကြပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံမှာရောက်နေတဲ့အမေရိကန်တပ်ဖွဲ့တွေနဲ့အမေရိကန်ထောက်လှမ်းရေးတွေအာဖဂန်မှာစစ်မဆန်ရပြစ်မှုကျူးလွန်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကို ICC နိုင်ငံတကာပြစ်မှုခုံရုံးမှာတင်ပြီးစုံစမ်းဖို့အတွက်ICC ရှေ့နေတဲ့တောင်းဆိုချက်ကိုအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာပယ်ချလိုက်ပါတယ်။အမေရိကန်ကို ICC ကစုံစမ်းမှုတွေလုပ်မယ်ဆိုရင်အမေရိကန်ရဲ့လက်တုံပြန်မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းလုံခြုံရေးအကြံပေး John Bolton ကတတိပေးလိုက်ပါတယ်။ Hurricane မုန်တိုင်းအဆင့်၄ရှိတဲ့အပြင်းမုန်တိုင်းဟာမြောက် Atlantic သမုဒ္ဒရာထဲမှာတနင်္လာမိုင်120ကျော်နှုန်းနဲ့တိုက်ခတ်နေပြီးမြောက် Carolina ပြည်နယ်နဲ့တောင် Carolina ပြည်နယ်တွေကမုန်တိုင်းလမ်းကြောင်းအတွင်းနေထိုင်သူတွေကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးခဲ့ပါတယ်။ရွှေဂျာပတိပက္ခရင်းနဲ့ပတ်သက်ပြီးစီရင်ပိုင်ခွင့်ရှိကြောင်း ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးအသစ်ကပြောပါရယ်။တနင်္လာနေ့စတင်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာလူ့ခွင့်ရေးမဟာမင်းကြီးမီရှယ်ဘက်ရှလေးကပထမဆုံးမင်ခွန်းပြောရမှာမြန်မာအရေးကိုထည့်သွင်းပြောတာဖြစ်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်သွင်းနိုင်ရေးအတွက်လူ့ခွင့်ရေးကောင်စီကဆုံးဖြတ်ချက်တရချမှတ်ဖို့လည်းတိုက်တွန်းခဲ့ပါရယ်။နှစ်ပေါင်း40အတွင်းအကြီးမားဆုံးစီးရင်လက်ချက်မှုတွေလုပ်ဖို့ရုရှားနိုင်ငံကပြင်ဆင်ထားပါရယ်။ဆိုင်ဘေးရဲ့အရှေ့ပိုင်းမှာဒီကနေ့စတင်ကျင်းပမှာပါ။ငါးရကြံကျင်းပမဲ့စီးရင်လက်ချက်မှုတွေအတွင်းစစ်သည်အင်အားက3သိန်းပါဝင်မှာဖြစ်ပါရယ်။American Piran Su မှာ2000ခုနှစ်လူပေါင်း 3000 လောက်တေဆုံးခဲ့ရတဲ့ September 11 9/11 အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တာမို့အခု September 17ရက်အင်ကာနေဟာ18နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ် Pennsylvania ပြည်နယ်က Shanksville က 9/11 နှစ်ပတ်လည်အခမ်းအနားကို American သမ္မတတက်ရောက်မှာဖြစ်ပါတယ်
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပါတယ်အတံမိုင်းအင်ဂျင်နီယာကတော့ Kids Home ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ24 40 51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွာမြန်မာပြည်သူသားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.